Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ် April 6ရက်တနင်္လာနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်ပါခင်ဗျာကျွန်တော်ဆက်မိုးပြီပါအခုမနေ့ဖက်နိုင်ငံတကာသတင်းတွေကိုမန်နန္ဒာချန်နယ်အတူတင်ပြသွားမှာဖြစ်ပါတယ်ဒီထဲမှာဆိုလို့ရှိရင်ကင်ညာနိုင်ငံမှာလူပေါင်း150နီးပါးတည်ဆုံခဲ့ရတဲ့တက္ကသိုလ်ဝင်တပ်ဖြတ်မှုမှာပါဝင်ခဲ့တဲ့တနတ်သမားတဦးဟာအစိုးရအရာရှိကြီးတဦးရဲ့တားဖြစ်နေတယ်လို့အစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်အီဂျစ်နိုင်ငံကိုင်ရိုမြို့ကတိုက်ခိုက်မှုအတွင်းမှာထိပ်တန်းအစ္စလာမစ်အစွန်းရောက်စစ်သွေးကြွခေါင်းဆောင်တဦးတည်ဆုံသွားပါတယ်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ပြင်းထန်တဲ့အပူပိုင်းလေမုန်တိုင်းတက်ခတ်မှုကြောင့်လူပေါင်း20ကျော်တေဆုံးသွားပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ American ပြည်ထောင်စုနယူးယောက်ပြည်နယ်အနောက်မြောက်ပိုင်း Buffalo မြို့ကမြန်မာအများစုနေထိုင်ရာရွက်ကွက်မှာတော့ဖောက်ထွေးခိုးယူမှုတွေများနေတာကြောင့်ရဲတပ်ဖွဲ့နဲ့မြန်မာမိသားစုတွေတွေ့ဆုံဆွေးနွေးရတဲ့အထိဖြစ်ခဲ့ပါပြီ
။သူတို့ကလုပ်ပြီးမှကလည်းဒီခိုးမှုဖြစ်တဲ့နေရာတွေအများအပြားကကျွန်တော်တို့Buffalo website မှာဖြစ်တာများတယ်ဘာလို့ဒုက္ခတွေတွေအကြီးအမားများလာချပါပြီးတာများတယ်ဆိုတော့တို့အဲ့ဒီမှာ
ကရင်လူမှုအဖွဲ့အစည်းတာဝန်ခံတပ်ဦးပြောသွားတာပါသတင်းစီစဉ်အပြီးမှာအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင်မြန်မာဒီမိုကရေစီရေးရာဆွေးနွေးကနေအတူအပတ်စဉ်ခဏတွေကိုလည်းဒီကနေ့မနေ့အတွက်ထုတ်လွှင့်ဖို့စီစဉ်ထားပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့မက်နန္ဒာချန်တို့ကပြောပြပါအောင်ရှင်
ကင်ညာနိုင်ငံအစိုးရအရာရှိတဦးရဲ့တားဖြစ်သူဟာဂရီဆာတက္ကသိုလ်မှာလူပေါင်း148ယောက်ကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တဲ့မျက်နှာဖုံးစုအယ်ရှာဘတ်တပ်နှစ်သမားတွေကတယောက်ဖြစ်နေပါတယ်။ဂျာတာပရီနေတက်ခတ်မှုတွင်မှာတည်ဆုံခဲ့တဲ့တပ်နှစ်သမား၄ဦးထဲမှာအစိုးရအရာရှိတဦးရဲ့တားတယောက်ဖြစ်သူအက်ဖ်ဒီဟာဟင်မိုဟာမက်အဗ်ဒူလာဟီပါဝင်နေတဲ့အကြောင်းကင်ညာပြည်ထောင်စုဝန်ကြီးဌာနကပြောဆိုပါတယ်။သူဟာမန်ဒရာဒေတာအစိုးရအဖွဲ့အကြီးအကဲရဲ့တားဖြစ်ပြီးတော့သူပျောက်ဆုံးနေတဲ့အကြောင်းဖခင်ဖြစ်သူကစောစောပိုင်းကလေးကအတိပေးတိုင်တန်းခဲ့တယ်လို့ပြောခွင့်ရသူကပြောဆိုပါရတယ်။တေဆုံသွားခဲ့သူတွေအတွက်ရည်စူးပြီးတော့ကင်ညာနိုင်ငံသားတွေတနင်္ဂနွေနေ့အီစတာပွဲတော်ဝတ်ပြုဆုတောင်းပွဲမှာဆုတောင်းနေကြတယ်လို့အစ္စလာမစ်စစ်သွေးကြွတွေရဲ့လက်ချက်နဲ့တေဆုံခဲ့ရသူတွေအတွက်ပိုယဟမင်းကြီးဖရန်စစ်ကဝတ်ပြုပွဲကျင်းပပြီးတော့ဆုတောင်းနေချိန်မှာအခုလိုသတင်းထွက်ပေါ်လာတာဖြစ်ပါတယ်။ကင်ညာနိုင်ငံမှာအစ္စတာပွဲတော်ကာလဆူတောင်းပွဲကျင်းပနေချိန်ခရစ်ယာန်ဖျားရှိခိုးကြောင်းတော်တော်များများမှကာကွယ်စောင့်ရှောက်မှုပေးဖို့အတွက်တနတ်သမားတွေကိုငှားရမ်းထားခဲ့ကြရတယ်လို့ဆိုပါရတယ်။ကင်ညာနိုင်ငံမှာတော့တည်ဆုံသူတွေအတွက်တနင်္ဂနွေနေ့ကစတင်ပြီးတော့ဝမ်းနည်းပူဆွေးမှုကာလအဖြစ်၃ရက်သတ်မှတ်ထားတယ်လို့သိရပါရတယ်
။ကိုင်ရိုမြို့ကတိုက်ခန်းတစ်ခုမှာပြန်လည်ပြစ်ခတ်မှုအတွင်းအင်းနက်မစ္စအာဆွန်ရောက်အဖွဲ့ကိုထူထောင်ခဲ့တဲ့ခေါင်းဆောင်ဖြစ်သူတည်ဆုံခဲ့တယ်လို့အီဂျစ်လုံခြုံရေးတပ်ဖွဲ့တွေကပြောဆိုလိုက်ပါရတယ်။ဟမ်မတ်မိုဟာမက်အက်တီယာကိုလူနေရပ်ကွက်တစ်ခုမှာအသေးပြတ်သက်ဖမ်းဆီးမိခဲ့တာဖြစ်ပါတယ်။တေဆုံမှုနဲ့ပတ်သက်လို့သူ့အဖွဲ့ကတစုံတရာပြောဆိုတာမျိုးမရှိခဲ့ပေမဲ့နိုင်ပိုင်းအတွင်းရဲရရှိတူတေဆုံခဲ့တဲ့ဘုံခွဲတိုက်ခိုက်မှုကိုတော့သူတို့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုခဲ့ကြပါတယ်။ကိုင်ရိုမြို့နယ်ကတရားတစ်ခုမှာဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုကြောင့်အ ਨੇ စုံနောက်ထပ်လူနှစ်ဦးနဲ့ဒဏ်ရာရရှိခဲ့ကြတယ်လို့အီဂျစ်တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။အစ္စလာမ်ဝါရီသမရမိုဟာမက်မော်စီကိုစန့်ကျင်အောင်ကြွတဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ရာကစစ်တပ်ကအာဏာသိမ်းဖယ်ရှားခဲ့တဲ့2013ခုနှစ်နောက်ပိုင်းကစလို့အီဂျစ်နိုင်ငံမှာလုံခြုံရေးတပ်ဖွဲ့တွေကိုပစ်မှတ်ထားတိုက်ခိုက်မှုတွေဟာတိတိတတ်တကြီးထွားလာနေတာဖြစ်ပါတယ်
။အီရန်နိုင်ငံရဲ့နျူကလ িয়ার သဘောတူညီမှုတတ်မှတ်ချက်တွေနဲ့ပတ်သက်ပြီးတော့ကမ္ဘာအင်အားကြီးနိုင်ငံတွေကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပြစ်တင်ဝေဖန်လိုက်ပြီးတော့အလွန်ထူးချုံပြောင်မြောက်တဲ့အကြမ်းဖက်နိုင်ငံကိုနျူကလ িয়ার အခြေခံအဆောက်အအုံတွေထားရှိခွင့်ပြုလိုက်တာဟာနျူကလ িয়ার လက်နက်တပ်ဆင်ပြုလိုက်တာနဲ့အတူတူပဲလို့ပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့ NBC ရုပ်သံဌာနနဲ့တွဲဆုံမေးမြန်းခံပြုလို့ရမှာအစ္စရေးနိုင်ငံရဲ့ဝန်ကြီးချုပ်အသစ်ဖြစ်ရွေးချယ်တင်မြှောက်ခံထားရသူမစ္စတာနေတန်ယာဟုကအခုလက်ရှိထားနေတဲ့အရေးယူဒဏ်ခတ်ပိတ်ဆို့မှုတွေကမရှိတော့ဘူးဆိုရင်အရှေ့အလယ်ပိုင်းဒေသကိုလွှမ်းမိုးသိမ်းပိုက်ဖို့နဲ့ကမ္ဘာအနှံ့မှာပြုလုပ်နေတဲ့အီရန်နိုင်ငံရဲ့အကြမ်းဖက်ရန်ရီတွေအတွက်ဒေါ်လာတန်းထောင်ပေါင်းများစွာရရှိသွားစေမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။ဇွန်လမှာနောက်ဆုံးသဘောတူညီမှုပြုလုပ်ဖို့တတ်မှတ်ထားတဲ့အခြေအနေကနေအနောက်နိုင်ငံတွေကနောက်ပြန်ဆုတ်သွားခဲ့မယ်ဆိုရင်အီရန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းစဉ်ဆွမ်းဆောင်နိုင်မှုလက်ရှိအနေအထားပြန်ရောက်လာအောင်ပြုလုပ်နိုင်တယ်လို့အီရန်နိုင်ငံသားရေးဝန်ကြီးယာဘတ်ဇာရီဖ်ကအီရန်နိုင်ငံရဲ့ရုပ်သံဌာနကိုစနေနေ့ကပြောကြားလိုက်ပါတယ်။
အ Italy Yedene Ganji South Mori Ha Nasalina Yi Dwemarin Shwipyang Chita Nitain Du Tang Naya Lauku Pinleregani Keting Gayabare Libya Kalum Yere Pinlema Doka Yang Nijare Shwipyang Chita Nitain Ladu Temo Tong Sin Siga A Yebo Kuni Tang Kanjaku Yashi Gerelu Italy Tawin Shidurega Teningoni Nima Pioso Gabare Kesebu Tuama Shwipyang Chita Nitain Duriye Naute Sali Nasingule Tawin Shidurega Dweshi Gajabare Amyota Myota Mine Kaleri Susubang Tang Naya Lauku Sisley Damamaho, Lambidusa Jone, Zipo Sound, get Biro, a cootie or throw yet a chain near in a patalu, Bama Matia de Bau.
You American Diam, Manapa Mabada Sisinigo, Malecha Nigani Kunanai a tea, Lindomida, those and ne, Kiluhax go down Ninga, Lindomida Lazy, Kiluhax call late down Tonya, Lindomida Lazy Shake, Kiluhax Chowte Shangane. Dutiya nai wa ma line la mita 190 kHz 5.5 ga ni thon ne pe ni ba de shin.
View American tan Myanmar bai si si ga ni tanin la ni ma nakin ningan daga tadin ni ko set let pi lo chin nya ni ba de. Bangladesh ningan ye myu ro dakka ne ningan ye anaw myat phwe data ko sin ni ni nya bet ga apu bai lemon dai Tanya long way out, take a kayama, Liwang Nasel, Li Utamane, Tison Biro, Yaneti, Diari Yashi Doga, Moonline, take a toya, Lanyang Tichamale, a PSC, Miapia, Pikayavare. Pubina Gala, Bengla, Pinleo, a dreamer, Pobola, Moonline, take a mujao, Tippini, Migani, Jutta Yadalu, Liasin, Midanile, Bule Kungayavare. Tison Yadu, Miazuha, Bulene, Lune Indine. Tipini, Alma, Bibi, Tisungiara, Pitalu, the Chugarole, Leja Gune, Dadani, Waya Jurigani, Dalapido, Tisungiara, Pitelu Subare Daga Mugani, Maintiana Sejo, Aguama Side, Bugara Kai, Monai, Dan Suzum, Kayare, Dita Pitelu, Diabare, Aritma, Lubon, Sakuyotemene, Tisungiare Lu, Yene, Mida, Tapu, Tawan Shidriga, Piosubare, Monan and Yang Lubon, Dialo, Dian Yashike Bido. Dida Rin Seoni Makuda Kaniare Jong, Bugra Kayan, Dudia Ucho Yemu, Shafqua Rahemga, Piosubare Daga Mumaro, Mute Mitione, Chowne, Yue Kaling Eruha, Mondain Taikanizima, Pule, Naya Oma, Pimi Bido, De Songare, Lu, Midatana, Tawan Shiduriga, Piosubare.
Sneni, now my Malaysia and Europe, Yemba, my Hanyan, the same Piachaka Bido, American Sanya, Tama, Hound of Upietu, Ubre, Pu, and Matt Bawin. ยะแห่ยินบอปาลาดูชาอุสลงเตซงเกบาระยะแห่ยินหาเหมี่ยวแพกวนตัมမျိုးကနေအပြန်ကွာလာလမ်ပါအပြင်ဘက်စန်ညစ်မျိုးနာမှာမျိုးဘောပြတ်မကြခင်လေထဲမှာရင်အရင်ပောက်ကွဲသွားခဲ့တယ်လို့မျက်မြင်သက်တွေကပြောပါတယ်ဥပဒေပြုလွတ်တော်အမတ်ဂျမားလူရင်ဂျာဂျစ်ဟာ
2019ခုနှစ်ကနေ2020ခုနှစ်အထိအမေရိကန်နိုင်ငံဆိုင်ရာမလေးရှားတာမတ်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်မြေပြိုမှုတွေထိဖြစ်ခဲ့ရတဲ့တိုင်ဖုန်းမုန်တိုင်းဟာအပြော့သွားပြီဖြစ်တဲ့ကြောင့်ဖိလစ်ပိုင်နိုင်ငံလူဦးရေအထူးထက်ဆုံးကျွန်းဖြစ်တဲ့လူဆုံး ကျွန်းကေဇေးစခန်းကနေရာနယ်ချီတဲ့ဒုက္ခသည်မနေ့ကတနင်္ဂနွေနေ့မှာကိုယ့်ရဲ့နေရက်စီကိုပြန်နှံကြပြီလို့ဆိုပါတယ်ဒါပေမဲ့လည်းမိုးကတီးထန်စွာဆက်လက်ရွာသွန်းနေမှာဖြစ်ပြီးတော့ပင်လယ်မှာလည်းလှမ်းကြီးနေမှာဖြစ်တယ်လို့အာနာဘယ်နီကသတင်းထုတ်ပြန်ထားပါတယ်စူပါတိုင်ဖုန်းမုန်တိုင်းမေဆက်ဟာအခုခါအပျောက်သွားပေမဲ့တနအာယူ
59ခုအပျောက်သွားတဲ့မုန်တိုင်းအငေးစားအဆင့်တတ်မှတ်ထားပါတယ်အခုခါမှာအသေးပျောက်စင်းကိုအတိအကျမသိရသေးဘူးလို့ကေဇေးရေးဌာနရဲ့အကြီးအကဲဖြစ်သူကပြောပါတယ်မိုးဆက်လက်ရွာသွန်းနေတာကြောင့်9ဖန်တင်မော်တွေလူစည်းကရုတင်မော်တွေလည်းလုပ်ငန်းခွင်ကိုပြန်ပြီးတော့ဝန်ထမ်းချင်းရှိသေးပါဘူးမနေ့တနင်္ဂနွေနေ့ဟာကဘာပေါ်ကခရစ်ယာန်ဘာသာဝင်တွေအထွတ်မြတ်ထားတဲ့ Easter Sunday ပွဲတော်ကိုကျင်းပခဲ့ပြီးတော့ခရစ်ယာန်တွေကွမျက်ခံရမှုဘေးအဆုံးသတ်ဖို့နဲ့ကင်ညာနိုင်ငံဂရစ်စာတက္ကသိုလ်မှာအစ္စလာမစ်စစ်သွေးကြွတွေရဲ့လက်ချက်ကြောင့်ဆုလိုက်ပြုံလိုက်တည်ဆုံးခဲ့ရတဲ့ကျောင်းသားတွေအတွက်လည်းဝမ်းနည်းခြင်းထိမ့်မှတ်ဆုတောင်းပေးခဲ့ပါတယ်
အမွေနဲ့မနေ့နာချန်တို့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုပြောပြသွားတာပါအခုတော့အမေရိကန်ပြည်ထောင်စုကမြန်မာနေအများအပြားဖောက်ထွင်းခိုးယူခံရတဲ့သတင်းပြောပြမှာပါရှင်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်အနောက်မြောက်ပိုင်းမှာရှိတဲ့ဘာဖလိုမြို့ကမြန်မာအများစုနေထိုင်ရာရပ်ကွက်တွေမှာဖောက်ထွင်းခိုးယူမှုတွေများနေတာကြောင့် ရဲတပ်ဖွဲ့နဲ့မြန်မာမိသားစုတွေတွေ့ဆုံစဉ်မှာဘာဖလိုရဲမှူးကြီးကပြောကြားခဲ့ပါတယ်။မြန်မာတိုင်းရင်းသားတွေနေထိုင်ရာရက်ွက်တွေမှာပြီးခဲ့တဲ့နှစ်အောက်တိုဘာလကစပြီးလူရဲတိုက်ခိုက်မှုတွေအများအပြားဖြစ်ပွားခဲ့တဲ့အတွက်အခုလိုရဲတပ်ဖွဲ့နဲ့မြန်မာလူမှုအတိုင်းဝိုင်းတွေ့ဆုံဆွေးနွေးရတဲ့အထိဖြစ်လာခဲ့တာပါ။ဒုက္ခသည်အဖြစ်အခြေချနေထိုင်ခွင့်ရတဲ့ကရင်တိုင်းဒေသအများစုနေထိုင်ရာဘာဖလိုမြို့ကရက်ွက်တွေမှာလွန်ခဲ့တဲ့3-4လလောက်ကစပြီးနေအိမ်40ကျော်လောက်ဖောက်ထွင်းခိုးယူခံရမှုအပါအဝင်ဓားမြတိုက်ခံရတာလမ်းပေါ်မှာလူရဲတိုက်ခိုက်ခံရတာစတဲ့ရာဇဝတ်မှုအတော်များများဖြစ်ခဲ့ပါတယ်။ဒါကြောင့်ဘာဖလိုရဲတပ်ဖွဲ့နဲ့မြန်မာတိုင်းရင်းသားတွေရဲ့ပညာပေးဆွေးနွေးမှုကိုဧပြီလ2ရက်နေ့ကပြုလုပ်ခဲ့ပါတယ်။မှုကင်းဖြစ်တဲ့နေရာတွေမှာရဲတွေဘက်ကလုံခြုံရေးတိုးမြင့်ချထားပေးရေးအပါအဝင်မှုကင်းကာကွယ်ရေးပညာပေးမှုစတာတွေကိုဆွေးနွေးခဲ့တဲ့အကြောင်းကရင်လူမှုအဖွဲ့အစည်းတာဝန်ခံဖြစ်တဲ့ Daniel က VOE ကိုပြောပါတယ်
။ကျွန်တော်ကလုပ်ပြီးမှကအနေနဲ့ဒီခိုးမှုဖြစ်တဲ့နေရာတွေအများအပြားကကျွန်တော်တို့Buffalo website မှာဖြစ်တာများရဲ့ဘာလို့ဒုက္ခတွေတွေကဒီမှာဒီနားလာချတာပြည်ရများရဲ့ဆိုတော့တို့အဲ့ဒီမှာတို့တွေ blade နဲ့လေးဆက်များလာအောင်တို့ကကြိုးစားလုပ်ပြီးမယ်ပြီးတော့လည်းဒီဒီပြန် line ပေါ့နော်ဟိုဖုန်းကနေဖြစ်ဖြစ်အဲ့တို့တွေလုပ်ပေးဖို့တော့ပြောထားတယ်ရဲတွေခေါ်ရမလဲရဲတွေခေါ်ရင်ဘလိုမျိုးလုပ်ရမလဲပြီးတော့လည်းဒီမြားတိုက်တာကဘလိုလဲခိုးမှုကဘလိုလဲပြီးတော့အိမ်တွေမှာဘလိုလိုဥစားပေါ့နော်နည်းနည်းလေးလုံချုံအောင်ဘလိုလုပ်ပြရမလဲအများကြီးပညာပေးတယ်ပဲများပါတယ
်။ရာဇဝတ်မှုကျူးလွန်သူတွေဟာလူငယ်အများစုဖြစ်ပြီးလူမဲတွေစပိန်ဘာသာစကားပြောလူမျိုးတွေနဲ့မြန်မာတို့ပါဝင်တယ်လို့ Daniel ကပြောပါတယ်။2010ပြည်နှစ်ကစပြီး Buffalo မြို့မှာအခြေချနေထိုင်တဲ့ကရင်ဒုက္ခသည်ဦးရေ1000ကျော်ရှိပါတယ်။သူတို့အများစုဟာနေဆက်ဒုက္ခသည်စခန်းတွေကလာရောက်ကြသူတွေဖြစ်တာကြောင့်သူတို့ရဲ့ဘာသာစကားအခက်အခဲဟာရာဇဝတ်မှုကျူးလွန်သူတွေရဲ့အဓိကပြစ်မှတ်ဖြစ်လာရတဲ့အကြောင်း Daniel ကအခုလိုပြောပါတယ်
။ဒီမှာပြတ်သူတွေကိုသူတို့ကတက်ကြလို့လဲဆိုတာကအိင်္ဂလိပ်စကားမတက်ဘူးဆိုတော့သူတို့တွေကဘလိတ်ကိုချင်းတိုင်လို့မရဘူး။အဲဒါပထမချက်ကြောင့်သူတို့အဲ့ဒါအကြောင်းပေါ့နော်သူတို့တွေကိုတက်ကြလို့လာပြီးတော့သူတို့ခိုးတာရှိတယ်။အထူးသဖြင့်ဒီမိသားစုတွေဟိုတွားလာတာကိုသူတို့ကစောင့်ကြည့်ပြီးတော့အချိန်ပေါ့နော်အများဖြင့်အလူရှိတဲ့အချိန်ကနေ့ချင်းအချိန်မှာပဲဆိုတော့သူတို့တွေနေ့ချင်းအချိန်မှာပဲသူတို့ဝင်ပြီးတော့တို့ဝင်ယူလို့တာပေါ့နော်အဲ့လိုမျိုးဟာတွေအများအပြားဒီဘလော့ကဖြစ်တဲ့ဟာတွေအများအပြားနေနေမှာပဲဖြစ်တဲ့ဟာကြီးပဲ
အခုလိုရာဇဝတ်မှုတွေအများဆုံးဟာ2014ခုနှစ်အကုန်ပိုင်းလောက်မှာဖြစ်ပြီးရဲတွေဘက်ကလုံလောက်တဲ့နှိမ်နှင်းမှုမျိုးမတွေ့ခဲ့ရဘူးလို့ပြီးခဲ့တဲ့နိုဝင်ဘာလကနေအိမ်ကိုဖောက်ထွင်းခံခဲ့ရတဲ့ဂေဝါကပြောပါတယ
်ဒီနေ့ကလည်းနေကျွန်တော်တို့မိသားစုတွေပြာသွားရှိခိုးတဲ့အချိန်မှာပြန်လာပြီးတော့အေးတွေတွေ့တာအဖောက်ခံသူများဖောက်ပြီးတော့ပြည့်စည်တယ်ပေးယူတယ်လေအေပေါ်မှာကွန်ပျူတာတို့ဒလုံးလုံးတော့အဖာတို့အလူငယ်စုဘူးတဘူးနဘူးပဲပါတာပဲနော်တဲ့ဟိုတချို့လူတွေတော့ဆက်စားတွေလည်းတော်တော်များများပါတယ်လူတွေလည်းပါတာပဲအဒီပလေးတွေပါလေလာမင်းရောသူများလာမင်းရောကျွန်တော်ပြောပြတာပေါ့ကျွန်တော်တို့ဒီမှာဒီလိုပဲတခိုးတွေခိုးကြတယ်ကျွန်တော်တို့ပဲဒုက္ခခံနေရတယ်ကျွန်တော်တို့အတွက်လူကြုံမှုမရှိဘူးဒီအချိန်ကလာမမေရောတော့စီရပုတ်ကိုယ်ဒီအမအရေးယူတာကျွန်တော်မတွေ့သေးဘူးဆိုတော့ကျွန်တော်တို့ကဟိုကျွန်တော်တည်ပြတာပေါ့
သူဟာ2010ပြည့်နှစ်ထဲကဘာဖလိုမြို့မှာအခြေချနေထိုင်သူဖြစ်ပါတယ်အဲ့ဒီမြို့ကအခြေချနေထိုင်သူတွေထဲမှာမြန်မာတိုင်းရင်းသားတွေအပါအဝင်ဆိုမာလီယာနဲ့အာဖရိကနိုင်ငံအချို့ကလာတဲ့ဒုက္ခသည်တွေအီရတ်နဲ့နီပေါ်နိုင်ငံကလာတဲ့ဒုက္ခသည်တွေလည်းရှိကြတာပါလက်ရှိအခြေအနေမှာတော့ဖောက်ထွင်းခိုးယူမှုတွေကိုရဲတွေဘက်ကအာယုံစိုက်ပြီးဒေသခံမြန်မာတိုင်းရင်းသားတွေနဲ့ပူးပေါင်းကင်တွယ်လာတဲ့အတွက်ရာဇဝတ်မှုကင်းတွေကျဆင်းသွားတယ်လို့ Daniel ကပြောပါတယ်ရှင်ဆက်လက်ပြီးတော့လွတ်မြောက်လာတဲ့မြန်မာငါးဖမ်းအလုသမားသတင်းလွှာကိုတင်ပြမှာပါအင်ဒိုနီးရှားနိုင်ငံဘန်ဂျီနာကျွန်းပေါ်မှာထိုင်းငါးဖမ်းလုပ်ငန်းတွေကကြေးကျွန်းတပွဲဖမ်းဆီးထိမ့်သိမ်းခံထားရတဲ့မြန်မာအများစုပါဝင်တဲ့ငါးဖမ်းလုပ်သားတွေကိုအင်ဒိုနီးရှားကကယ်တင်ပြီးတဲ့နောက်မှာတော့မြန်မာအစိုးရတာဝန်ရှိသူတွေကဒီအပိုင်းတွေအတွင်းတွားရောက်တွေ့ဆုံပြီးမြန်မာနိုင်ငံကိုအမြန်ဆုံးပြန်ပို့ဖို့စီစဉ်နေကြောင်းမြန်မာသမ္မတရုံးကပြောပါတယ်မဆုမွန်ကစပီးပြောပြမှာပါ
အင်ဒိုနီးရှားအာဏာပိုင်နေအင်ဒိုနီးရှားမြန်မာလူဝင်မှုကြီးကြပ်ရေးအဖွဲ့တာဝန်ရှိတဲ့သူတွေဂျာကာတာအခြေစိုက်နိုင်ငံတကာရွှေ့ပြောင်းအလို့သမားရေးဆောင်ရွက်နေတဲ့ IOM တာဝန်ရှိတဲ့သူတွေနဲ့မြန်မာအံမတ်ကြီးပါဝင်မြန်မာတန်ရုံတာဝန်ရှိတဲ့သူတွေတွားရောက်တွေ့ဆုံကြဖို့ရှိပြီးတော့ကဲတင်ထားတဲ့သူတွေနဲ့မြန်မာနိုင်ငံသားစစ်မှန်ကြောင်းစစ်စစ်အတည်ပြုပြီးရင်တော့မြန်မာနိုင်ငံကိုပြန်လည်ပို့ဆောင်ပေးမှာဖြစ်တယ်လို့သမရာယုံညွှန်ကြားရေးမှူးဦးစောထေက VOA မြန်မာပိုင်းကိုပြောပါတယ်
ဟုတ်နိုင်ငံကြီးကတော့ကျွန်တော်တို့ဟိုတန်ရုံကနေလိုက်လို့ဖို့ကျွန်တော်တို့ပြောထားတယ်အခုလက်ရှိဖြစ်လာတဲ့ဟာပေါ့ခုနလိုနိုင်ငံသားမှန်နေဆိုရင်ပေါ့နော်ဟိုအများဆုံးကုန်ယူဆောင်ရွက်ပေးဖို့လိုအပ်တာလည်းအကုန်လုံးလုပ်ပေးဖို့အဲတနိုင်ငံကလုပ်ပေးဖို့ဒါတန်ရုံနေအဓိကတာဝန
်အခုလိုမျိုးနိုင်ငံပြင်ပမှာအလုသမားအခွင့်အရေးလူအခွင့်အရေးချိုးဖောက်ခံနေရတဲ့ပြည်ပရောက်မြန်မာနိုင်ငံသားရွှေ့ပြောင်းအလုသမားတွေအရေးအကူအညီပေးနိုင်မှုအတွက်သက်ဆိုင်ရာနိုင်ငံတွေကမြန်မာတန်ရုံတွေမှာအလုသမားတန်ရာရှိတွေကိုတိုးချဲ့တာဝန်ချထားပေးပြီးတော့ကြုံတွေ့နေရတဲ့အခက်အခဲပြဿနာတွေကိုအမြန်ဆုံးဖြေရှင်းပေးနိုင်အောင်ဆောင်ရွက်နေပါတယ်လို့မြန်မာသမ္မတရုံးကပြောပါတယ
်။တရားဝင်သွားနေတဲ့ကိစ္စတွေနဲ့တရားမဝင်သွားတဲ့အတွက်အလုသမားခွင့်ရလူခွင့်ရချိုးဖောက်ခံရတာရှိတယ်။အဲ့ဒါကြီးကြရင်တော့ကျွန်တော်တို့ကနိုင်ငံဟိုအစိုးရချင်းသဘောတူညီချက်တွေလုပ်ပြီးမှပဲထိန်းလို့ရမယ်။ဥပမာဆိုကျွန်တော်တို့ထိုင်းနဲ့ကျွန်တော်တို့လုပ်နေတာရှိတယ်။တရားဝင်သွားနေတာတန်းနဲ့ချီတယ်။တရားဝင်သွားတာအနေချင်းသို့တော့ဒီတရားမဝင်အလုသမားတွေကိုယ်နိုင်ငံသားတွေတရားဝင်ခွင့်ရေးတွေတရားဝင်ကာကွယ်ရေးရလအောင်ဆိုဆိုရခြင်းအရင်လိုညှိပြီးလုပ်ပါတယ်။အားသူကမြန်မာနိုင်ငံသားတွေတော့နေတဲ့မလေးရှားရဲ့အဲနောက်အင်ဒိုနီးရှားရဲ့ဘာပြဿနာရှိလဲဆိုတော့မြန်မာနိုင်ငံသားလို့ပြောတော့လည်းမြန်မာနိုင်ငံသားဟုတ်ချင်မှဟုတ်နေတာရှိတယ်။တချို့ဘင်္ဂါလီတွေဘင်္ဂလားဒေ့ရှ်ကသွားတဲ့ဟာတွေကလည်းမြန်မာလို့ပြောရင်ပြောတယ်။တချို့မြန်မာနိုင်ငံသားမဟုတ်တဲ့လူတွေကလည်းမြန်မာလိုပြောရင်ပြောတယ်အဲ့တော့မြန်မာလိုပြောတဲ့အချိန်သတင်းထဲမှာပါလိုက်တိုင်းကျွန်တော်တို့ကသွားလိုက်ရင်ကျွန်တော်တို့ကကိုမဲမဲဖြစ်တယ်အဲ့ဒီအတွက်လည်းကျွန်တော်တို့နိုင်ငံသားစီစဉ်မှုလိုတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံ MOU သွားမယ်ဆိုရချင်း MOU သွားရပြီဆိုတာနဲ့ကျွန်တော်တို့က agency ချင်း MOU ထိုးအဲ့တော့သူ့ခွင့်ရကိုခွင့်ရကာကွယ်တာတွေပြန်မှန်ကန်ကန်ဖြစ်အောင်လုပ်ဖို့နောက်တရားဝင်သွားနေတဲ့လူတွေကိုတရားဝင်မှတ်ပုံတင်ပေါ့နော်သဘောမျိုးလုပ်ဖို့ဒါမျိုးတွေကြိုးစားနေပါတယ်
မြန်မာအစိုးရဘက်ကမြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရထားထားရေးဝန်ကြီးဌာနကကိုယ်စားလှယ်တွေပါဝင်နေအဖွဲ့တစ်ဖွဲ့ဆီလွတ်နိုင်ရေးအတွက်လည်းမြန်မာတရုတ်ကအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနနဲ့ပူးပေါင်းဆီစဉ်နေပြီးတော့မြန်မာနိုင်ငံသားမှန်ကန်ကြောင်းစစ်စစ်အတည်ပြုပြီးရင်တော့မြန်မာနိုင်ငံကိုအမြန်ဆုံးပြန်လည်ပို့ဆောင်သွားမှာဖြစ်တယ်လို့လည်းမြန်မာအစိုးရပြည်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
အခုဆက်လက်ပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ရမှာပါရှင
်။လက်ပရောင်းကဒေသခံတွေတက်ကြွလှုပ်ရှားသူတွေရဲ့ဆန္ဒပြပွဲကိုအစိုးရကအင်အားအလုံးစုံသုံးပြီးနှိကုတ်ခဲ့တဲ့ကိစ္စကိုနိုင်ငံတကာသိအောင်လာရောက်ဖော်ထုတ်တဲ့လို့ကျွန်တော်အကြံပြုနားလည်ထားပါတယ်။အဲဒီတော့ဒီအမှုကိုတောင်းတင်ရမြန်မာနိုင်ငံမှာတရားစွဲဖို့ကြိုးပမ်းပေမဲ့ဆောက်ထားတဲ့အခါမှာသက်ဆိုင်ရာလက်မခံဘူးပယ်ချလိုက်တယ်လို့ပြောပါတယ်ဟုတ်ပါတယ်နော
်မှန်ပါတယ်ဗ
ျဆိုတော့ဘာဖြစ်လို့သူတို့ဒီဟာကိုလက်မခံဘူးလို့သုံးသပ်ပါလဲတကယ်တော့ဒီအမှုကတရားစွဲနိုင်တဲ့ကိစ္စဟုတ်ပါတယ်နော
်တရားစွဲနိုင်တဲ့အမှုမို့လို့လေကျွန်တော်ရှင်းနေများတရားစွဲဖို့အစီအစဉ်လုပ်တာပါဘာဖြစ်လို့လဲဆိုတော့သူတို့အဘက်ကဒီပယ်ချနိုင်တယ်ဆိုတဲ့ကိစ္စကဒီပြည်သူဝန်ထမ်းဝင်ကြီးလည်းပဲအဆင်ပေါ်လေကျွန်တော်ကတရားဆွဲမယ်ဆိုရင်သူ့ရဲ့အဆင်မြင့်တဲ့အစိုးရသံသမရရှိရာခွင့်ပြုမိတ်တောင်းခံမှုလိုအပ်ပါတယ်အဲကျွန်တော်တို့ခွင့်ပြုမိတ်လည်းတောင်းလည်းတောင်းပါတယ်ဒါပေမဲ့ခွင့်ပြုမိတ်ဆိုတာပြည်ပြည်ထာမရှိဘူးပေါ့ဗျာကျွန်တော်အဆင်ကဆိုတော့အဲ့ဒီခွင့်ပြုမိတ်မရဘဲနဲ့ရဲစခန်းမှာအမှုသွားဖွင့်တဲ့အတွက်ကြောင့်ရဲစခန်းအမှုလက်မခံနိုင်ဘူးဆိုတာညင်းပြတာ
ဩဆိုတော့သမရကိုနှိုက်ကဒီအမှုကိုတရားစွဲခွင့်မပြုဘူးဆိုတဲ့သဘောဖြစ်နေတာပေါ့အ
ဲ့ဒီသဘောတရားပါလေ
ဆိုတော့တကယ်တော့မြန်မာနိုင်ငံမှာအခုအထွေထွေရန်တရားတစ်ခုလုံးအာဏာပိုင်အဖွဲ့အစည်းမှကျင်းရင်လူရသမ္မတကိုတော်တော်များများအမှတ်ပေးနေရတာခင်ဗျာပုံမှန်လေးကျွန်တော်နားလည်ကြရင
်
ဒီသမ္မတကတော့ဘယ်လိုလုပ်ချင်ပေမဲ့လည်းပဲဥမာအဖြစ်သမ္မတသတိကြထားရတယ်သမ္မတတကယ်အာဏာမရှိတဲ့ဌာနရရှိတဲ့ပြည်ထရေးတို့ဘာလို့သူတို့တွေကလက်မခံဘူးစစ်တပ်ကဘယ်လိုဖြစ်တယ်ဆိုတာပြောနေရဆိုအခုသမ္မတကိုယ်တိုင်ကဒါကိုခွင့်မပြုဘူးဆိုတဲ့သဘောပေါ်တည်ဒီစမှာ
မှန်ပါတယ်ဘာဖြစ်လို့လဲဆိုတော့ပြည်ထရေးဌာနဆိုတာလည်းပြည်ရဲ့အတိုင်းပဲကျွန်တော်ကာလုံပေါ့လေကာကွယ်ရေးနဲ့လူမျိုးရေးကောင်စီရဲ့လဲအောင်မှရှိနေတဲ့အဖွဲ့အစည်းအဓိကကြတာ哦ဆိုတော့ကသမရကလည်းအဲ့ဒီထဲမှာကာလုံရမှာလဲသူကလည်း one of the member ပေါ့လေအဖွဲ့ဝင်တစ်ခုနေနဲ့သူရှိနေတဲ့သဘောပေါ့နော်အဲ့တော့ဒီကာကွယ်ရေးဦးစီးချုပ်ရဲ့အချင်းကြီးပိုင်းကပို့ပြီးတော့ထဲထဲဝင်ဖြစ်နေမယ်လို့ကျွန်တော်ယူဆပါတယ်
မရခုမပြူရကိစ္စမှလဲပါပေါ့
ဟုတ်ကဲ့အဲ့သဘောတရားပါလိမ့်မယ
်ဖုန်းဖျားအဲ့နေရာလက်ဘရောင်းကိုအာနာပိုင်တွေကအကျန်းဖဲနှိမ့်နေတဲ့အနေနဲ့ပတ်သက်ပြီးတော့နည်းနည်းတပြီးတော့သိချင်တာကိုမေးပါရစေဖျားအဲ့အကျန်းဖက်နှိမ်နှင်းမယ်ဆိုတာသူတို့ကသဘိတ်ကိုမလှန်ရင်သဘိတ်ဖြူခွဲမယ်ဆိုတာတော့သူတို့ပြောနေမှာပေါ့ဗျာသ
ဘိတ်ရ
တယ်ဒါပေမဲ့အဲ့ဘုံတွေနဲ့ပြည့်ခွင်းဖြူခွဲတဲ့နေမှာအဲ့အချိန်မှာအဲ့အတွက်ကအထူးသဖြင့်သတိပေးတာရှိလားဗျာ
မရှိဘူးအဲ့လိုမျိုးရတာ
ဘယ်အချိန်မှာဖြစ်လာလဲဗျာ
ညတော်လေးညနေပြီ2နာရီမနေ့ပိုင်း2နာရီ3နာရီလောက်စောင်းငုံလာပြည့်နေတစောင်းတိုင်းည
တကယ်သာသနာရေးအရာအထွတ်မြတ်နေပေါ့ဗျာ
တစောင်းတိုင်းညအ
ဲ့တော့အဲ့ခါမှာဦးစင်ဖျားတို့အပါဝင်ဒီတပိတ်သမားတွေကအိတ်တက်လူအိတ်နေနန်းနန်းနေနေပေါ့အမှတ်မထင်တိုက်ခိုက်ဝင်ရောက်တိုက်ခိုက်တဲ့သဘောပေါ့ဗျာ
အမှတ်မထင်တော့မဟုတ်ဘူးသူတို့မိသားကနဲ့အရင်စပဲ
ဟုတ်မိသားကနဲ
့မိသားကနဲ့ပဲတော့ဦးစင်တို့ကအဲ့တုန်းကဆောင်းလုံးဆိုတော့ဆောင်းနေခြုံလာတာရှိတယ်တန်ဃာတွေဆိုတော့ခြုံတယ်တွေခြုံလာတာရှိတယ်အဲ့ခြုံတယ်တွေနဲ့ခံကြတာခြုံတယ်ခြုံတယ်နဲ့ခြုံပြီးတော့ခံကြတာပေါ့နော်အဲ့ဘွားဆောင်းနေတို့ခြုံတယ်တွေသင်္ကန်းတွေတော့အကုန်လုံးရွှဲနေသွားတာပေါ့မိသားကကမိသားပိုက်ကြီးနဲ့ပတ်တာခဏနေကြတော့မိလောင်မုံကြလာတယ်မိလောင်မုံကြလာပြီးတော့မိလောင်မုံလို့ပြောတာဆိုတာကအဲ့ဘုံနဲ့ကြလာရောဒီရွှဲနေနေတဲ့ဆောင်းကြီးတန်ငန်းကြီးကတမုတ်ချင်းဝုန်းနဲ့တောက်သွားတယ်အဲမိရွှဲဖြစ်သွားတယ
်
အောက်ကလည်းကော်စောတွေရောနောက်ပြီးတော့အထက်အောက်ဘဲညာရှေ့နောက်မိရွှဲ
ဘယ်သူမှမမြော်လင်းထားဘဲလို့ဖြစ်လာမှာလို့
ဘယ်လိုမှမသိနိုင်ဘူးเห็นแล้วไม่เป็นไหนอตันแล้วไม่จ๋าเลย
พ่อหมอก็ยุบเตะจ้ะเหรอโอบามีซวยลงไปแล้วตริอยู่เลยต่อได้อ่ะครับ
ไอ้หลัวก็ไม่ရှိอูตริลงว่าไม่เหลือผู
้
ตริရှိดิมีอยู่เพียงเนี่ยก็มีเนี่ยนี่ไปแล้วเล่นถั่วไล่ไปมีลองอา
แ
น่ตัวอ๋องสุบิแล้วมียี้มาโหเว็บไปแล้วเล่นไล่ตาบ่อ่า
だแม้พ่อหมอพยาเนี่ยโกบาดันอะไรตะบี้ตัวเนเนปริตัตฤเลยเมียนอ๋องเนเนปะจิมาครับไอ้บล็อกที่ลงได้เลยสร
လောင်နာကအဲ့ရနေမီးတွေကထွက်တော့တော့တမတက်ရပြီးတော့တခါလမ်းလို့လမ်းထလျှောက်တယ
်
လမ်းလျှောက်ရတဲ့မှာခြေလောင်နာလေးမှာနောက်တတဘုံကြအ
ော
်အဲ့ဦးစရနှစ်ဘုံထိတာပေါ့ဟု
တ
်ဟုတ်ခြေလောက်မှာထိလိုက်တော့အဲ့ခြေလောက်တည်းကခုချိန်ဒီနှစ်နှစ်ကျော်တဲ့အထိကောင်းကောင်းမတန်ဘူ
း
အောက်ကိုကြအောင်ဒီမှာထိုင်နိုင်ဘူ
း
ဇွန်ဖုံးတဲ့အခါမှာလည်းဒီလိုကလထိုင်နေပါနဲ့ဖုံးရတယ်ကြမ်းမြင်မှာတင်မခွေမထိုင်နိုင်ဘူ
း
တော့ကိုယ့်ရဲ့တကြီးဝါကြီးတဲ့ဆရာကြီးလေစာလောက်တဲ့ဆရာကြီးတွေလည်းဦးစင်ဟိုဝိချဖို့မပြုံနိုင်ဘူးသူတို့ကတောင်းမှရတယ်တွေ့တော့မတန်လို့ပါဗျာဆိုတော့တောင်းမှရအခုချိန်ထိပဲအဲ့ဒ
ါအခုအာဏာပိုင်တွေကဒီမှာကျင်းနေတတုတုဖွဲ့ရေးလုပ်ငန်းလုပ်နေတဲ့နေရာမှာအဓိကအဖြစ်သာသနာ့ကအဆောက်အဦဆိုလို့အဲ့လေဒီဆရာတော်ဖရာကြီးရဲ့သိင်တို့ကျောင်းတို့ရှိတယ်လို့သိရပါတယ်ဇီရို့အဲ့ဒီဟာတွေကိုသူတို့အနာပိုင်တွေကစုံစမ်းစစ်ဆေးအဖွဲ့အစည်းခံစားနေမှာဘယ်လိုဆောင်ရွက်ပေးမယ်လို့ပြောပါလဲအဲ့ဒီကိစ္စကိုကျတော့သူတို့က
သူတို့ကပုံစံမပြည့်ဆောင်ရွက်နိုင်တယ်တဲ့ပုံစံမပြည့်ရွှေ့နိုင်တယ်အဲ့ဒါသူတို့မှာနည်းပညာလည်းရှိတယ်ပစ္စည်းပစ္စည်းရလည်းရှိတယ်အဲ့လိုတော့သူတို့သတင်းစာရှင်တွေဘယ်လောက်ပြီးတော့ပါတော့မှအတင်းညာတယ်ဒါပေမဲ့တကယ်လောက်ကင်သွားတော့ခေတ္တသာသနာတိမ်နေစေဒီနေရာကိုဘူလူစာနဲ့တူตู่พอပြီးတော့ရှင်းပြလိုက်တယ်လို့ဦးစင်တို့နားလေတယ်ပြီးတော့အစ်စ်ထပ်လုပ်တယ်ဒီတိုင်းပုံစံမပြည့်သူတို့ရွှေ့နိုင်တယ်လို့ကြီးညာပြီမဲ့အဲ့လိုမရွှေ့ပဲနဲ့
ဆိုတော့နောက်တစ်ခုကဒီပြမှုကဘယ်လောက်ထိကြီးကျယ်တဲ့ပြမှုလို့အကြမ်းမြင်ပြောနိုင်ပါလဲခင်ဗျာ
ကြီးကျယ်တာကတော့ကျွန်တော်တို့ကဒီဂျီနီဗာကွန်ဗင်းရှင်းကတမ်းမြစ်ထားတဲ့ဒီဖော့စဖရပ်ဟောပါတဲ့မီးစုံတက်ပါတဲ့ဒီဝက်ပန်ဆိုအသုံးပြုတာပေါ့လေအဲ့လိုအသုံးပြုတဲ့အတွက်ဒီရဟန်းတန်ဃာတွေမှာမီးဆွဲလောင်ပြီးတော့ဖြစ်ခဲ့တာကျွန်တော်သိသလောက်ဆိုတော့အပြင်းထန်ဖြစ်တာကြောင်50ကျော်လောက်ရှိတယ်ပေါ့လေဘုန်းကြီးရှင်တိခဏညာနဲ့ရဟန်းတစ်ပါးပါဝင်ရကျွန်တော်ဆက်သွယ်ပြီးတော့သူတို့မှမတရားညှဉ်းတာလေဒါပြည်သူကိုသိဖို့ဆောင်ရွက်ပေးပါဆိုလို့ကျွန်တော်တို့ကနေပြီးတော့ရေစခန်းအမှုဖွင့်ကြံကြားမှုစတင်ဆောင်ရွက်ပေးတာပါအဲ့တော့ဒီဟာကတော့ပြောရင်တော့ grievous heart ပေါ့ဗျာအပြင်းထန်နာကျင်စေမှုရဲ့ပေါင်းတွင်းမှာတော့ပြမှုဆိုင်ဥတွေရတော့အကျုံးဝင်နေပါတယ
်ဟုတ်ကဲ့တချို့နိုင်ငံတွေမှာဒါဒီမိုကရေစီထွန်းကားတဲ့လူခွင့်ရေးကိုလေးစားတဲ့ကိုလုတ်တော်ကိုတာဝန်ယူရတဲ့နိုင်ငံတွေမှာဆိုရင်တချို့တာဝန်ရှိသူတွေနှုတ်ထွက်သွားကြတဲ့လူတို့ဒါမျိုးဖြစ်ခဲ့ပြီဆိုရင်မထုတ်ထွက်တောင်မှစုံစမ်းရေးကော်မရှင်ဖွဲ့ပြီးတော့အပြစ်ရှိတဲ့လူတွေကိုထိတိယယောက်အရေးယူပြလိုက်တယ်အခုမြန်မာနိုင်ငံမှာစုံစမ်းရေးကော်မရှင်လုတ်တယ်တော့ကြားရတယ်ဆိုတော့အဲ့လို ြုလုပ်ခဲ့တဲ့ကျွလုံငရဲလူကိုအေးအေးဝူဆိုတာသူတို့ပြဋ္ဌာန်းချက်တွေမှာပါတယ်ထင်ပါတယ်ဆုံးဖြတ်ချက်တွေမှာအဲ့ဒါကဘလောက်ထိသူတို့လိုက်နာပြီးအေးအေးယူရလဲ။
ကျွန်တော်နိုင်ငံမှာတော့အဲ့ဒါအစင်လာမရှိဘူးရ။နော်။အဲအေးအေးယူဆုံဆန်းတဲ့အစင်လောက်နဲ့ပဲပြီးပြတ်သွားတာပဲ။အဲ့တော့ဒီထုတ်ပြတာတို့နှုတ်ထွက်ခိုင်းတာတို့ဆိုတော့ဒီနေ့ရှိကျွန်တော်တို့မကြားရသေးတဲ့စကားလုံးတစ်ခုပေါ့နော်။လာတာပါ
။ဟုတ်ကဲ့။ဆိုတော့ပထမစုံစမ်းရေးကော်မရှင်ရဲ့အစီအခံနဲ့ပြန်ကောက်ရမယ်ဆိုရင်တာဝန်ရှိတဲ့လူတွေကိုစုံစမ်းခေါ်ထုတ်မယ်ဆိုတော့ပါမယ်အဲ့ဒါမလုပ်ဘူး။ဒါပေမဲ့အဲ့ဒီဒေသနစ်နာရာဒေသခံတွေရဲ့ဘဝနောင်ရေးသူတို့ရဲ့ဆုံးရှုံးရမှုနဲ့ပတ်သက်ပြီးတော့လည်းဘယ်လိုဆောင်ရွက်ရမယ်ဘယ်လောက်ရောကြီးပေးရမယ်သူတို့ကျင်းအောင်ဆိုတာပါတယ်လို့ထင်ပါတယ်။အဲ့ဒီဟာကဘာကြောင့်ဆက်လက်မတတ်သူတို့မဆောင်ရွက်နိုင်တာလဲခင်ဗျာ။နောက်ပိုင်းတော့ခင်ဝင်းတရားရဲ့အထိဆက်ပြီးတော့ဖြစ်နေရတယ်ညော
။ကျကြကဗျာဟိုရောကြီးပေးတယ်ဆိုတာလည်းကျော်ကြီးပေးဖို့ပေးကြီးကပုံလင်းမြင်သာမှုမရှိတဲ့အချက်လက်တွေရှိတယ်။နောက်ပြီးဆေးုံဆေးကန်းတွေတို့လီဆောက်တာလေဆိုဥကျော်ဆန်သားတို့ရန်ကုန်ရောက်ရင်သွားကြည့်ရင်သိပါတယ်။ဟိုဖြစ်ခရဆန်းပေါ့ဗျာ။ဘယ်သူမှလည်းမရှိဘူးအစာအုပ်လေးဆောက်ပေးထားတယ်ဆိုတဲ့သဘောမျိုး။နောက်ပြီးတော့အလုတ်ကန်ပုံလင်းအောင်အလုတ်ကန်ရရှိရေးဆိုတာလေအဲ့ဒီလူသမားတွေကအဝတ်လျှော်တဲ့အဆင့်ပါအဆင့်ဒီလိုအဆင့်မျိုးတွေနဲ့ထားပြီးတော့အမှန်တော့တရုတ်ကဩဇာခံသဘောမျိုးနှစ်ကိုခံနေရတယ်လို့အဲ့ဒီပြည်သူတွေကလည်းအဲ့လိုမြင်နေပေါ့။အဲ့တော့သူတို့ကသူတို့မြေရိုးဖလာဒီလေယံမြေပေါ်မှာပဲသူတို့ကအဓိကနှုတ်နိုင်နေတဲ့တန်ရုံးစင်ရှိတယ်ပေါ့နော်သူတို့လေမရှိရင်သူတို့ဘဝမရှိဘူးဆိုတဲ့အယူဆဟာဒီနေ့ကျွန်တော်တို့ရဲ့ယဉ်ကျေးမှုတစ်ခုလို့ဖြစ်နေတဲ့အတိုင်းသာပါပဲ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာကဒေါအောင်ဆန်းစုကြည်မြန်မာနိုင်ငံလူထုခေါင်းဆောင်အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုထိုက်ကြတဲ့စုံစမ်းရေးကော်မရှင်ထဲမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်နဲ့သူကိုယ်တိုင်သွားတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့အခန်းငနာကိုလည်းသိပ်ဘဝင်မကြကြဘူးလို့ပြောရပါတယ်
ဒါတော့ဟိုသဘောထားတစ်ခုညှိနှိုင်းတဲ့အခါမှာအဲသဘောတူတာရှိလို့မတူနိုင်တာလည်းရှိမှာပေါ့လေနော်။တရားအလုံးကသဘောတူရမယ်လို့လည်းပြောလို့မရအလုံးကိုလည်းဆန့်ကျင်မယ်လို့ပြောလို့မရဘူးပေါ့လေ။နောက်ဆုံးကျွန်တော်တို့ဒေါန်ဆန်းစုကြည်ကနောက်ဆုံးဒေါ်ခေဝင်းတည်ဆုံးပြီးရနောက်ပိုင်းပေါ်ပေါက်တဲ့အပေါ်မှာသူ့ကော်မရှင်နာအစင်ကအတိုင်းလှုပ်ဆောင်ခြင်းမရှိဘူးဆိုပြီးတော့သူပြက်ပြက်သားသားပြောလာတဲ့အစင်ဖြစ်လာတာပေါ့လေ။ဒါဟာကျွန်တော်တို့ရဲ့ turning point တစ်ခုဖြစ်လာတယ်ပေါ့နော်။အဲ့ဒီဟာလည်းအင်တာမအရေးကြီးတဲ့ချက်ပါ။ဘာဖြစ်လို့လဲဆိုတော့အစိုးရတာဝန်ခံမှုတာဝန်ယူမှုဆိုတာအင်တာနဲတယ်ပေါ့လေ။အဓိကတော့ကျွန်တော်ဥပိုင်ရဲ့အကျိုးစီးပွားအဓိကကြာနေတဲ့သဘောပဲ။ဒါပေမဲ့အကျိုးစီးပွားတွေသူတို့ဘယ်လိုခွဲဝေပြီးအစိုးရအကျိုးစီးပွားကိုပြန်ပြီးတော့ပုံပေးလာတဲ့အဆင့်တွေဖြစ်တော်ညာလဲ။ဒါတွေကကျွန်တော်တို့ပွင့်လင်းမြင်သာမှုမရှိနိုင်တဲ့အတွက်ဒါတွေကမှန်တယ်လို့အတိအကျယုံကြည်လို့လည်းမရနိုင်ဘူးကျွန်တော်ဘက်ကအဲ့လိုမြင်ပါတယ်။
ဟုတ်ကဲ့နောက်ဥပဒေပိုင်းနဲ့ပတ်သက်ရင်ဥအောင်သင်ကဥပဒေပြန်ရှင်ပြောဆိုတာ rule of law တရားဥပဒေစိုးမိုးရေးဟာသိအရေးကြီးတဲ့ကိစ္စလို့ပြောပါရယ်မြန်မာနိုင်ငံမှာဒီစီးပွားရေးလုပ်ငန်းတွေမှာကျန်တဲ့ကိစ္စတွေမှာလည်းတရားလက်လွတ်ဥပဒေမဲ့ဖြစ်နေတဲ့ကိစ္စတွေအများကြီးရှိလို့ပြောပါရယ်ဆိုတော့တရားဥပဒေစိုးမိုးရေးအဖွဲ့ဘာညာလဲသူတို့လှူထားရယ်ဆိုတာတွေ့ရပါရယ်ဘယ်လောက်တိုးတက်လာပြီလို့ထင်ပါလဲခင်ဗျာအခုသမ္မတဥသိမ်းစိန်အန္တရာယ်ယူလာခဲ့တဲ့တက်တန်းလင်းငါးနှစ်အတွင်းမှာပဲပြန်ပြီးထုံကြည့်ပါဦးခင်ဗျာဘယ်လောက်တိုးတက်လာသည်ဆိုရလဲခင်ဗျ
ာကျွန်တော်တို့ကတော့ရှင်းတဲ့လောက်ပေါ့လေပြောတဲ့လောက်မဖြစ်ပါဘူး။တရားဥပဒေစိုးမိုးရေးဆိုတာကဗဇက်ကတော့ပြောနေကြတာပေါ့ဗျာ။တကယ်လက်တွေ့ရလိုက်မလာရပါဘူး။တရားရုံးနေမကပါဘူး။ဌာနဆိုင်ရာတော်တော်များများမှလည်းအဂတိတရားကင်းရှင်းနေဆိုတာမရှိတဲ့လောက်ပါပဲ။ဘာဖြစ်လို့လဲဆိုတော့ဒီနေ့ကျွန်တော်တို့ရဲ့ဒီအစိုးရဟလာတာဝန်ရှိတဲ့ဝန်ကြီးဌာနတွေကိုနိုင်ငံကသူတို့ရဲ့ပိုင်ဆိုင်မှုအထောက်အထားတွေဘလောက်ရှိလဲဆိုတာပြည်သူကိုပွင့်လင်းမြင်သာဆိုတာသူတို့ကျညာဘုအင်ပြန်ဝင်လင်းနေတယ်ဆိုတော့ကျွန်တော်သိရပါတယ်။အဲ့ဒီဟာကိုကျွန်တော်တို့မထိန်းချုပ်နိုင်ရင်သူတို့ဒီ under table လုပ်ယူမဲ့ကိစ္စတွေဟာဘလောက်အတိုင်းကြာဆိုတော့ပြောလို့မရဘူး။အဲ့တော့ကျွန်တော်ရှိမှာကဟိုတိုင်းပြည်ဆင်းရဲတယ်ဗျ။သူတို့သို့တော်လည်းအာနာပိုင်နဲ့ခရိုနီနဲ့ပေါင်းတဲ့လူချမ်းသာတွေကတစုလောက်ကတော့အင်မတန်ကိုငွေကြီးအားဖြင့်ဒီပေါ်ကျွေဝပြီးတော့ပေါ့လေ
။
အဲ့ဒီဟာတွေကြောင့်လည်းငွေဖောင်းပွားမှုတွေဟာတစားစားဖြစ်နေကြမတန်တဆကြီးပြေးပြီးတော့လုံနေကြတယ်ဆိုကျွန်တော်တွေ့ရ
Okay ဟုတ်ကဲ့ချမ်းသာကြွားမှုရောအာနာရောပေါ့
ဟုတ်ကဲ့
ဥကျစန္ဒာစီစဉ်တက်ဆက်တဲ့မြမဒီမိုကရေစီရေးရာဆွေးနွေးကံကိုနားဆင်ကြကြတာပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်မှာပါ Light to meter 24 32 40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင
်ဝင်းဖေရောက်သွားချိန်မှာဦးလေးစိန်နဲ့သူ့ဇနီးကြီးတော်မြတ်တို့ဘာအတွက်မှန်တိတိကျကျမသိရပဲခြံထဲမှာရမ်း
အလူပညာရှင်ဦးဝင်းဖေရဲ့တက်ကြီးစကားအစီအစဉ်မှာအပြည့်စုံကြားမှာပါရှင်ဒါအပြင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုလည်းတင်ဆက်ဖို့ရှိပါတယ်အခုတော့မအေးတန်တာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီရှင
်မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုပထမအဆုံးတော့ဗီဒီယိုအစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။ Indian American အသုံးနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်ကတော့ဒီ EDM သင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးလို့ကျေးဇူးတင်ပါတယ်တဲ့တကယ်လို့ဒါအဲ့ဒီအစီအစဉ်သင်ခန်းစာအပြည့်အစုံဖော်ပြချက်ကိုစာသားနဲ့ရယူနိုင်မယ်ဆိုရင်ရယူချင်ပါတယ်အခု email မှာထည့်ပေးလိုက်တဲ့လိုက်စာလေးတိုင်းပို့ပေးလိုက်ပါဆိုပြီးတော့ဒီသောရရှင်ရေးလာပါတယ်ရှင်ဟုတ်ကဲ့ပါရန်ကုန်ရွှေရမလန်းကသောရရှင် slime မအူဖြစ်ပါတယ်ဟုတ်ကဲ့ဒီသောရရှင်ကိုပြန်ကြားပေးချင်ပါတယ်ကျမတို့ VOA ကနေပြောဒီ EDM အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဟိုအစာအဆုံးအပြည့်အစုံစာသားနဲ့ရေးသားဖော်ပြချက်ကဒီအတန်ဖိုင်ကိုရရယူခြင်းနဲ့ဆိုရင်တော့ကျမတို့ VOE မြန်မာပိုင်းရဲ့အင်တာနက်အစာမျက်နှာမှာရယူနိုင်ပါတယ်ရှင်။ကျမတို့အစာသားအပြည့်အစုံကိုလည်းဖော်ပြပေးထားပါတယ်။အတန်ကိုလည်း MP3 နဲ့ဒေါင်းလုဒ်လုပ်ယူလို့ရပါတယ်ရှင်။ကျမတို့ဒီအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုရုပ်မြင်သံကြားမှာလည်းကြည့်ရှုနိုင်ပါတယ်။ကျမတို့ VOE မြန်မာပိုင်းရဲ့ website လိပ်စာက voanews.com/burmese ဖြစ်ပါတယ်ရှင်။စလုံးပေါင်းက voanews.com/burmese ဖြစ်ပါတယ်အဆင်ပြေလိမ့်မယ်လို့လည်းမျှော်လင့်ပါတယ်နော်သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလီတစ်ပုတ်နဲ့ဖြောပြပေးကြပါတယ် Ed Sheeran သီဆိုထားတဲ့ Thinking Out Loud ဆိုတဲ့သချင်းလေးကိုသောရရှင်တွေနားဆင်ကြည့်ပါဦးရှင
် When your legs don't work like they used to before And I can't sweep you off of your feetWill your mouth still remember the taste of my love? Will your eyes still smile from your cheeks? Darling, I will be loving you till we're 70. And baby, my heart could still fall as hard at 23.I'm thinking about how people fall in love in mysterious ways. Maybe just the touch of a hand. Well, me, I fall in love with you every single day. And I just wanna tell you I am. So, honey, now.Thinking out loud, maybe When my hair's all but gone and my memory fades, and the crowds don't remember my name. When my hands don't play the strings the same way, I know you will still love me the same. 'Cause honey, your soul could never grow. Baby, your smile's forever in my mind and memory.
Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းထဲမှာနံပါတ်၄ချိန်နေတဲ့သချင်တွေပဲဖြစ်ပါတယ်။ Ed Sheeran တွေဆိုထားတဲ့ Thinking Out Loud ဆိုတဲ့သချင်ကိုနားဆင်ကြကြရတာပါ။တော်ရရှင်နေချင်းချင်းမြစ်တာတိလက်ဆောင်ဖြစ်နေပေးပို့လာတဲ့မြန်မာသချင်တစ်ပုဒ်ကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုတော့အချိန်ရသလောက်သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုပြောပြပေးသွားပါမယ်ရှင်။မြန်မာနိုင်ငံကအဆက်အသွယ်ရေးလိုင်းနေနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုပြောပြချင်ပါတယ်။ပထမအဦးဆုံးတစ်ရာကောက်ကလူငယ်တူပါဆိုပြီးရေးလာတဲ့သောရရှင်ရဲ့စာကိုပြောပြချင်ပါတယ်။သူကအဆက်အသွယ်ရေးတာဝါအောက်မှာနေပေမဲ့လည်းဆက်အသွယ်ရေးလမ်းကြောင်းပြတ်တောက်နေပါသဖြင့်ဆိုပြီးရေးလာတာပါ
။ကျွန်တော် VOE ဝိုင်းတော်သားတွေစီစာမေးဖြစ်တာချားပါပြီ။ဒါပေမဲ့ VOE သတင်းတွေတော့အမြဲလိုလိုနားဆင်ဖြစ်ပါတယ်။ကျွန်တော်တို့တစ်ရာကောက်ကပဲပေ300ကျော်မြင့်တဲ့ဆက်သွယ်ရေးတာဝါအောက်မှာနေပေမဲ့ MPT လုပ်ပုံကမနဲ့ပဲဖုန်းခေါ်ခွင့်ပေးထားတော့ဖုန်စင်းရင်ခဲ့တယ်လို့ဖြစ်နေတာပေါ့ဗျာ။ပြောချင်တာကအင်တာနက်ဆိုမီဒီယာနေရာကတကူတကသွားပြီး300တာမျိုးဆိုတော့အရင်မေးလေးလဲပျောက်သွားတယ်။အခုမှပဲစာရေးဖြစ်တော့တယ်။ VOE တဲ့လေလိုင်းကဖုန်းဆက်မေးလဲဥကျော်စန္ဒာပြောတယ်လို့ဖုန်းလိုင်းမိဖို့ကတော့ဆူတောင်းလဲရနိုင်မှာဟုတ်ပါဘူးဗျာ။တယ်လီနော်တွေကတော့ရန်ကုန်မှာရောက်နေပြီပြောတာပဲ။ကျွာထိတ်မှာတော့တာဝါကြီးဆောက်လို့ပေါ့ဗျာပေ300ကျော်တော့မမိတာဆိုတော့အဲ့ဒီတိုင်ကလေးကရောမိပါမလားခလေးတွေးတွေးမိတယ်ဗျာ
တရားကောင်ကလူငယ်တူကသူတို့စီမှာဆက်သွေးရေးလိုင်းမမိတဲ့အကြောင်းကိုအခုလိုစာရေးပြီးတော့ပြောလာတဲ့အချိန်မှာပဲနောက်ထပ်မင်းကင်းသားတူဆိုတဲ့သောရရှင်ကတော့သူကတော့တိုင်သာတွေ့နေရပြီးတော့ GSN လိုင်းမရလို့ဘယ်တော့များရမလဲဆိုပြီးတော့တက်ဆိုင်ရာကို VOE ကတစ်စင်မေးလိုက်ပါတယ
် VOE ကိုဆက်သွယ်ခြင်းပေမဲ့အခုမှဆက်သွယ်လို့ရတာပါVOA ကိုနားထောင်တာတော့ 10 စုနှစ်ရှိပါပြီ။ကျွန်တော်ကစကိုင်းတိုင်းမင်းကင်းမြို့နယ်ကပါ။မင်းကင်းမြို့မှာတာဝါတိုင်းစိုက်ထားတာတစ်နှစ်လောက်ရှိပါပြီ။အခုတတိဘာကြောင့် GSN line မရသေးလဲဆိုတာတမျိုးနယ်လုံးကသိကျနေပါတယ်။သက်ဆိုင်ရာကိုသိစေရန်အတွက် VOA ကတစ်ဆင့်မေးလိုက်ရပါတယ်ခင်ဗျာ
။ဆက်သွေးရေး line နဲ့အဆင်မပြေတဲ့အကြောင်းရေးလာတဲ့သောရရှင်ရဲ့ရင်ဖွင့်စာတွေပြီးသွားတော့မြန်မာနိုင်ငံကဝန်ထမ်းဘွားတွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်လာကြတဲ့သောရရှင်ရဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်။အလုတ်သမားများအခွင့်အရေးအပြည့်အဝရရှိစေဖို့ရင်ဖွင့်လိုက်ရပါတယ်ဆိုတဲ့သောရရှင်ကတော့ကိုကျော်ခိုင်ဆိုတဲ့သောရရှင်ဖြစ်ပါလိမ့်မယ်။မြန်မာနိုင်ငံမှာအလုတ်သမားအခွင့်အရေးဘလောက်တောင်မှမရှိဘူးလဲဆိုတဲ့အကြောင်းကိုဒီသောရရှင်ကစာရေးပြီးပြောလာပါတယ်
။အလုတ်သမားများလက်ရှိအလုတ်ချိန်နံနက်9နာရီကည9နာရီအထိတဆိုင်နောက်တဆိုင်ကည9နာရီကနံနက်9နာရီအထိလိုရပါတယ်။အလုတ်ချိန်12နာရီအပြည့်ဆင်းရပြီးထမင်းစားနားချိန်တော့သီးသန့်မပေးတာကြောင့်အချင်းချင်းနားလည်မှုယူပြီးတယောက်တစ်လက်စားရပါတယ်။တွေ့ကြည့်ရင်ရက်ပေါင်း30ရှိတဲ့လမှာရက်ပေါင်း20လောက်လို့ရတယ်လို့နာရီပေါင်း240လို့လို့ရပါတယ်32ရက်လာမျိုးဆိုရင်နာရီပေါင်း252နာရီလို့လို့ကြရပါတယ်အဲ့လိုလို့ရပါမယ်လုတ်သားတူးကိုလဆောင်ွေဈေးငင်းကျက်35,000သာရပါတယ်အပြင်နေစားတော့ပါကစားစရိတ်အရင်က9000ပေးရပြီအခု5000ကျက်သာပေးပါတယ်ဆက်ယုံကအလုံးမလို့ဖြစ်ရင်ပဲဖြစ်ဖြစ်ခွင့်ယူရင်ပဲဖြစ်ဖြစ်ဘလို့အကြောင်းကြောင့်အလုံးမလို့စေကမူတရက်ကို4500ဖြတ်မယ်အစား6000အထိဖြတ်တာခံရပါတယ်ဘာမှလုံမပေးပါဘူးဝေးတင်ចောင်းသားတွေចောင်းသွားတက်လို့အလုပ်ပြရင်ချက်ချင်းအလုပ်ကထုတ်ပြပါတယ်ပြန်လာရင်ပြန်ခန့်ပေးမယ်ဘယ်နေရာမှာခန့်မယ်ဆိုတာကိုတော့မသိဘူးလို့လည်းပြောတတ်ပါတယ်ပုံလုံးဌာနကလူသမားတယောက်လုပ်ငန်းခွင်အန်ဒရယ်ဖြစ်လို့သိဆုံးပြီးလုပ်ငန်းခွင်ဟာအသက်အန်ဒရယ်စိုးရင်ရတဲ့အနေထားနဲ့လုပ်ကင်နေရပါတယ်တတ်ထူရေကြိုးတဲ့လုပ်ငန်းဘက်နဲ့အညစ်အကြေးဆွတ်တဲ့ဘက်မှာနှစ်ပေပတ်တားလိုင်းနဲ့ထိမိရင်ရားရံနေတဲ့အတွက်နေလို့ထိုင်လို့ကိုမရပါဘူးအနှံ့သက်တွေကအစိတ်ငွေတွေလိုဖြစ်နေပြီးဆက်ယုံကနှာခေါင်းစီးစတဲ့အကာအကွယ်အဖြစ်အသုံးပြုဖို့ထုတ်ပြတာမျိုးမရှိပါဘူး။လက်ရှိမှာချက်ချင်းဘာမှမဖြစ်ပေမဲ့ရေရှိမှာကျန်းမာရေးကိုမုတ်ချထိခိုက်စေမှာပါ။ဒီလိုလုပ်ငန်းခွင်ဘေးကင်းလုံခြုံမှုမရှိတာအလို့သမားအခွင့်အရေးမရတာတွေကိုအစိုးရအနေနဲ့လည်းစုံစမ်းစစ်ဆေးရေးအဖွဲ့လှုပ်ပေးတာမျိုးမရှိပါဘူး။ကျွန်တော်ဖြစ်ချင်တဲ့ဆန္ဒကအလို့သမားအခွင့်အရေးအပြည့်အဝရရှိဖို့ဖြစ်ပါတယ်။
အလုသမားအခွင့်အရေးအပြည့်အဝရရှိစေခြင်းနဲ့ဆန္ဒနဲ့ပါဆိုပြီးရေးလာတဲ့ကိုကျော်ခိုင်ရဲ့စာကိုပြောပြပေးပြီးသွားတော့မြန်မာနိုင်ငံမှာနာမည်ရနိုင်ငံသားကုမ္ပဏီကြီးတခုမှဥယျာဉ်မှုနဲ့ညှားဆောင်တွေလုပ်နေရတဲ့သူတွေလဲနိုင်ငံသားကုမ္ပဏီရဲ့ဝန်ထမ်းတွေဖြစ်ပေမဲ့လည်းအလုသမားအခွင့်အရေးမရကြပါဘူးဆိုပြီးရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ်ရှင်
ကျွန်တော်တို့ဟာမြန်မာနိုင်ငံခြေဆိုင်ကမ္ဘာအဆင့်၅ရှိတဲ့ Total ENP မြန်မာကုမ္ပဏီရဲ့ Expertise အိမ်များမှာပေးအပ်တဲ့တာဝန်တွေကိုကြားရနေရကနေပြီးတော့တာဝန်ထမ်းရတဲ့ဥယျာဉ်မှုနဲ့ညှောက်ဆောက်တွေဖြစ်ပါတယ်။ Total ကုမ္ပဏီကဘဏ်ကောင်ဖွင့်ပေးပြီးတော့1993-94ကစလို့လုခလစာတွေပေးခြင်းအဖြစ်ယနေ့အချိန်ထိတာဝန်ထမ်းဆောင်နေကြပါတယ်။အလုပ်ချိန်12နာရီတပတ်၁ရက်နာစနစ်နဲ့တာဝန်ထမ်းဆောင်ခဲ့ကြသူတွေဖြစ်ပါတယ်။အလုပ်သမားဝန်ကြီးဌာနကပြဋ္ဌာန်းထားတဲ့ခွင့်ရက်နဲ့အလုပ်ပရဲ့ဥပဒေ1951လုခပီးရေးဥပဒေ1936လူမှုဖူလုံရေးဥပဒေ1954အလုပ်သမားယော်ကြီးဥပဒေ1923စသဖြင့်ဒီဥပဒေပါအချက်လက်တွေကိုမခံစားရပါဘူးအလုပ်သမားဥပဒေအရအလုပ်သမားတဦးရဲ့နေ့စဉ်အလုပ်ချိန်ဟာ၈နာရီဖြစ်ပါတယ်အချိန်ပိုတနာရီရဲ့လိုအပ်ခါဟာနေ့စဉ်ရရှိတဲ့လုခငွေတနာရီလုခနှုန်းရဲ့၂ဆဖြစ်ရပါမယ် public holiday တွေမှာအလုပ်ဆင်းရလို့ရှင်လဲတနေ့လုခငွေရဲ့၂ဆဖြစ်ရပါမယ်Total ကုမ္ပဏီရဲ့ permanent အလုပ်သမားတွေ contract အလုပ်သမားတွေနဲ့နေစားအလုပ်သမားတွေရရှိတဲ့အခွင့်အရေးတွေမရဘဲနဲ့ဘေးဖယ်ခံထားတဲ့အတွက်သက်ဆိုင်ရာဌာနတွေကသိစေဖို့လေလိုင်းကနေတစင်တင်ပြလိုက်ရပါတယ်
။ဒါကတော့မြန်မာနိုင်ငံမှာလာဖွင့်ထားတဲ့နိုင်ငံတကာအစ်စ်မီနိုင်ငံသားကုမ္ပဏီကြီးတခုမှအလုပ်လုပ်နေပေမဲ့လည်းနိုင်ငံတကာကသတ်မှတ်ထားတဲ့အလုပ်သမားအခွင့်အရေးထိပါခံနေရပါတယ်ဆိုပြီးရေးလာတဲ့ဥယျာဉ်မှုနဲ့ညှားဆောင်နေဆိုတဲ့သောရရှင်ရဲ့စာကိုဖော်ပြပေးခဲ့တာပါရှင်။မကြခင်မှာပဲသောရရှင်နေတောင်းဆိုထားတဲ့မြမသချင်းလေးတပုတ်ကိုထုတ်လွှင့်ပြအောင်မှာဖြစ်ပါတယ်နော်ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုဆက်ပြီးတော့တေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးစီပါတယ်။ကြည်မြနိုင်ဘူရာကအထူးတန်းရုံပိုင်ကြီးကိုစိန်ဝင်းပြီးတော့မြန်အောင်မြို့နယ်တဲကြီးကုန်းဘူရာကရုံပိုင်ဖြိုးစင်အောင်ပတိန်ဘူရာရုံပိုင်ကိုဝင်းမြင့်အငင်းစားလက်မဲ့စစ်အုပ်ကိုခင်မောင်အေးဟင်္ဒရာဘူရာဝင်းနေလက်မဲ့စစ်ကိုမြင့်အေးကိုမြင့်ဦးတို့အတွေ့ခင်မင်မှုတတိယတေးလက်ဆောင်ပေးပို့ခြင်းပါတယ်ဆိုပြီးတေးတောင်းလာတဲ့သောရရှင်ကတော့ကျန်ကင်းမြို့ဖရာကြီးလန်းကကိုတင်ဝင်းကြီးဖြစ်ပါတယ်နောက်တော့မော်လမြိုင်ကမောင်ဂီတာချစ်သူဆိုတဲ့သောရရှင်ကတော့ကျွန်တော်ကတော့ view ကိုအမြဲတမ်းနားဆင်နေတဲ့ပြေးသက်ပါလေ VOE ကထုတ်လွှင့်တဲ့အစီအစဉ်အားလုံးကိုလည်းမလွတ်တမ်းနားဆင်သူပါအခုလည်းတချင်းတပုတ်တောင်းကျင်လို့စာရေးလိုက်ပါတယ်ကျွန်တော်ကအိမ်နဲ့ဝေးနေတဲ့သားဖြစ်ပါတယ်တဲ့ဒါကြောင့်မလို့ကိုငှက်ကြီးရဲ့ Cherry စုံတဲ့ညဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့ဒီမော်လမြိုင်ကဂီတာချစ်သူဆိုတဲ့သောရရှင်တေးတောင်းလာပါတယ်ဒီတော့ဒီတစ်ပတ်မောင်ဂီတာချစ်သူဆိုတဲ့သောရရှင်တောင်းဆိုထားတဲ့တချင်းလေးထုတ်လွှင့်ပေးကြပါတယ်နော်သောရရှင်နေလဲတော်တော်လေးကိုကြိုက်ကြတဲ့တချင်းမလို့အားလုံးနဲ့သဘောကျမယ်လို့မျှော်လင့်ပါတယ်ထွင်တင်တည်ဆူထားတဲ့ Cherry စုံတဲ့ညဆိုတဲ့တခြင်းကိုနားဆင်ခံစားကြည့်ပါအောင်ရှင်
Cherry စုံတဲ့ညကိုအိမ်မဲလေး Cherry စုံတဲ့ညဟောမျောလင်းခြင်းJing ko na ne tu sitar et jin lue le jin lue kwe twa aw so ni om ni jeri so ne nya awi ing go lwa pe jeri so ne nya ki mai lue cha se ten ya re ne ji tatar et ne ri le to lon twa ge So oh me Not tens or the young tea Do you know in your mong me say Ain't you tell me me A piece on a aim a shiri ne
ဒီဆိုထားတဲ့ Cherry စုံတဲ့ညဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်ရဘူးဆိုရင်တော့ VOA အင်တာနက်အစားမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ website လိပ်စာကတော့ bemis.voanews.com ဖြစ်ပါတယ်။VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။
မအေးတနာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ပါရှင်။ခုဆက်လက်ပြီးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုထုတ်လွှင့်ပါပါ။ GPS Telemetrics နဲ့တက်ဆင်တင်သလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင်။
အလုံးစီကြရစ်တဲ့အတိုင်းအရင်ကျစ်ဆိုးကလက်ထက်ကဖောက်လုပ်ခဲ့တဲ့ရန်ကုန်မြို့ပြည်တော်မန္တလေးအမြန်လမ်းမကြီးမှာဒီမတော်ဆဖြစ်ပွားမှုလို့များပြားပြီးလူတွေပြောက်လဲများပြားပါတယ်။ဒီရေမတော်ဆမှုတွေနဲ့ပတ်သက်ပြီးတရင်ဌာနတွေနဲ့မိလာဆောက်ကြည့်သူတွေကတော့နမ်းပြဿနာ၊ရေမောင်းပြဿနာ၊ရေကြိုက်ခံမှုပြဿနာတွေပါဝင်တယ်လို့သုံးသပ်ကြပြီးနဲ့အစိုးရတာဝန်ရှိသူတွေဘက်ကတော့ရင်မောင်းတွေရဲ့ပြဿနာကအဓိကကျတယ်လို့ကောက်ချက်ချထားပါတယ်။ဒီလိုကောက်ချက်ချထားတာနဲ့အညီအဲ့ဒီအမြန်ကားလမ်းမှာရင်မောင်းတွေကိုချိန်ချုပ်နိုင်ဖို့အတွက်ကားတွေမှာ GPS စနစ်သက်ရှင်ပြီးသက်ဆိုင်ရာရနေ့စောက်ကြည့်ချိန်ချုပ်ဖို့ဆိုတဲ့ Vehicle Safety Management System ဆိုတဲ့အစီအစဉ်တစ်ခုအကောင့်ထဲပေါ်လာပါတယ်။ GPS Telemetrics စနစ်သက်ရှင်မယ်ဆိုတာဘယ်လိုမျိုးလဲ။ဘယ်ကုမ္ပဏီကတင်တာရသွားတယ်လဲ။အဲ့ဒီစနစ်သက်ရှင်ဖို့အတွက်ဘတ်ကားတွေ၊ကုမ္ပဏီကားတွေ၊ငွေဘယ်လောက်ပုံကြမှာလဲ။အဲ့ဒီစနစ်သက်ရှင်လိုက်ရုံနဲ့အမြန်လမ်းမှာရင်အားနဲ့ရောက်သွားသွားမှလားဆိုတာဒီတစ်ပတ်ဆွေးနွေးပြပြသွားပါမယ်
။အခုအစိုးရပို့ဆောင်ရေးဝန်ကြီးဌာနဟာအမြန်လမ်းမှာမောင်းတဲ့ကားတွေကို GPS Telemetrics စနစ်တက်ဆင်စေပြီးသက်ဆိုင်ရာကစောင့်ကြည့်ထိန်းချုပ်နိုင်တဲ့လုပ်ငန်းလုပ်ကိုင်ဖို့ BeSmart Telemetric မြန်မာကုမ္ပဏီကိုလုပ်ကိုင်ခွင့်ပေးလိုက်ပါပြီ။ကုမ္ပဏီဟာအမြန်လမ်းကသွားတဲ့ကားတွေကို Bus ကား၊ကုန်တင်ကား၊စတဲ့စီးပွားရေးလုပ်ငန်းသုံးကားတွေနဲ့ကိုယ်ပိုင်ကားတွေရဲ့လို့နှစ်မျိုးခွဲခြားပြီးဆက်တွေတက်စင်စောင့်ကြည့်ထိန်းချုပ်ဝန်ဆောင်မှုပေးမယ်ဆိုတဲ့အစီအစဉ်မျိုးပါ။ဘတ်စကားကုန်တင်ကားတွေမှာတက်စင်မဲ့ဆက်တွေကို GPS Mobile Phone SIM Card Internet စနစ်တွေနဲ့ချိတ်ဆက်ထားပြီးအဲ့ဒီကားဘယ်နေရာမှာရောက်နေတယ်အမြန်နှုန်းဘလောက်နဲ့မောင်းနေတယ်ဆိုတာကိုထိန်းချုပ်ခန်းကနေသိနိုင်မှတ်တမ်းတင်ထားနိုင်မဲ့စနစ်မျိုးဖြစ်ပါတယ်။တကယ်လို့ရင်မောင်းဟာတက်မှတ်အမြန်နှုန်းတနာရီကီလို100ထက်ပိုမောင်းမယ်ဆိုရင်ထိန်းချုပ်နေရာကသိရှိမှာဖြစ်ပြီးတတိပေးတာနောက်ပိုင်းအေးယူတာမျိုးလုပ်နိုင်မယ်လို့ဆိုပါရယ်ဒီအတွက်ဘတ်စကားမောင်းသူတွေကုန်တင်ကားမောင်းသူတွေဟာအဲ့ဒီဆက်တွေကိုကုမ္ပဏီကနေငှားရမ်းတက်ဆင်ရမှာပါတက်ဆင်ကအဖြစ်တစ်လကိုကျပ်2,000တစ်နှစ်ကိုကျပ်3,000-4,000တစ်ကြိမ်နဲ့ပေးချေရမှာဖြစ်ပါရယ် E-Lite အဝေးပြေးရင်လိုင်းကုမ္ပဏီကဆိုရင်သူတို့ကုမ္ပဏီဟာခရီးသွားပြည်သူတွေလုံခြုံစိတ်ချမှုရှိစေရေးအတွက်အပြည့်အဝဆောင်ရွက်နေတယ်။နိုင်ငံတကာမှလက်ခံကျင့်သုံးတဲ့ရင်မောင်းရဲ့အပြည့်အမှုကိုစောင့်ကြည့်အကဲခတ်ကြီးကြပ်တဲ့စနစ်ကျင့်သုံးနေတယ်။အခု BeSmart ကုမ္ပဏီကအဆိုပြုတဲ့ဆက်ကိုငှားရမ်းတက်ဆင်လိုက်ရင်ခရီးသည်တစ်ယောက်အတွက်လက်မှတ်ခ85ကျပ်လောက်ပူလာမယ်။ဒီတစ်ခါသူတို့ရင်လိုင်းအနေနဲ့ခရီးသည်တစ်ယောက်ကိုကျပ်90စီတိုးကောက်လို့ဖြစ်နိုင်မလား။အခုလို telemetric စနစ်မျိုးဘယ်နိုင်ငံမှာများတက်ဆင်အသုံးပြုအောင်မြင်နေသလဲ BeSmart ကုမ္ပဏီတွေကိုဘယ်သူတွေကဘယ်မူတွေနဲ့ရွေးချယ်လုပ်ကိုင်ခွင့်ပေးလိုက်သလဲစသဖြင့်မေးခွန်းထုတ်တာတွေရှိလာပါတယ
်အဲ့ဒီအမြန်ကားလမ်းကြီးကနေတနေ့ကိုကားစီးရေ1,000+ကျင်ဖြတ်တန်းသွားလာနေပါလေဘတ်ကားကအစီးရေ1,000+ကျင်လောက်ရှိပြီးကျန်တာတွေကတော့ကုန်တင်ကားနဲ့အေစီကားငယ်လေးတွေဖြစ်တယ်လို့ဆိုပါတယ်ဘတ်ကားအစီးရေ1,000+တွေ့ရင်ပဲကုမ္ပဏီဟာစက်တက်ခင်နှားရင်ကအဲ့ဒီကဖိမောင်းငါတို့ကြော်ရမယ်သဘောဖြစ်ပါလေ။နောက်ထပ်ရှိသေးတာကကိုယ်ပိုင်ရင်းနေတွေပါ။အဲ့ဒီကားတွေနဲ့ပတ်သက်လို့ကတော့ဘတ်ကားတွေနဲ့မတူရဲ့ဆက်အမျိုးသားတစ်မျိုးကိုအခမဲ့တက်ဆက်ပေးမှဖြစ်တယ်။လမ်းကိုကြေကြိုက်ရင်တက်ငွေ900လုံးကောက်ခံမယ်ဆိုပြီးရေပေါ်ရကြေပြထားတယ်လို့ဆိုပါရယ်။ဒီပြေတော့အမြဲလမ်းမကြီးပေါ်မှာတစ်နှစ်ကိုယ်ပိုင်ကားအစီးရေ1,300ကျော်တော့ပြေးဆွဲနေတာမို့အဲ့ဒီဆက်ငှားရင်ကားကနေကုမ္ပဏီဟာတစ်နှစ်တက်65ပေးတစ်လကျပေးမထောင်ကြီးပါအမြင့်ကျညတော်မှာသုံးပြည်ရန်ကိုဝင်ငွေရမယ်သဘောဖြစ်နေပါလေ
အစိုးရဘက်ကဝင်မခံပေမဲ့ဒီအမြန်လမ်းမကြီးမှာဖြစ်ပွားခဲ့တဲ့
ရင်မတော်တဆဖြစ်မှုလူသေးဆုံးမှုတွေကိုကြည့်ရင်လမ်းပြဿနာကြောင့်အများကြီးဖြစ်ပွားတာတွေ့နိုင်ပါတယ်လမ်းကို6လမ်းသွားခင်းထားရာကနေတံတားကိုရောက်တဲ့အခါ4လမ်းသွားဖြစ်နေလို့ဘတ်စကားကြောက်ထဲထိုးကျသွားတဲ့ဖြစ်စဉ်တွေလမ်းကိုကွန်ကရစ်ကြမ်းကြမ်းခင်းထားလို့ကားဘိန်းတွေတာယာပွင့်ထွက်ပြီးယင်တိမ့်မှောက်တိတ်ဆုံးရတဲ့ဖြစ်ရပ်တွေကားလမ်းတစ်ပေးအကာအရံကောင်းကောင်းမရှိတော့ကျွဲတွေနွားတွေအမြန်လမ်းပေါ်တက်လာလို့တိုက်မိပြီးယင်တိမ့်မှောက်မှုဖြစ်ရတဲ့ဖြစ်စဉ်တွေအမြန်လမ်းပေါ်စိုက်ကယ်မမောင်းရတက်မှတ်ထားပေမဲ့အမြန်လမ်းတစ်လျှောက်ဘေးလမ်းတွေဖောက်လုထားတာမျိုးမရှိလို့လမ်းပေါ်တက်မောင်းတဲ့စိုက်ကယ်နဲ့တိုက်မိပြီးဖြစ်ရတဲ့မတော်တဆဖြစ်ရပ်တွေအများကြီးရှိပါတယ်ဒါအပြင်တိတ်မကြသေးခင်ကဖြစ်သွားတဲ့light truss ကတိမ့်မှောက်ကားတခြား body တခြားဖြစ်ပြီးကိုရင်ငယ်တွေတည်ဆုံးခဲ့တဲ့မတော်တဆမှုမျိုးဆိုရင်လေဆက်မှုစုံထုတ်ကားတွေရဲ့ချွေရင်းကြကြောင်ဖြစ်ပါတယ်ဒါတွေမပြုတ်ပြင်ပဲနဲ့ရင်မောင်းကိုကြီးကြပ်ဖို့ဆိုပြီးခုလူခီးတွေကိုပိုင်ရင်မောင်းသူတွေကိုဝင်ပိုစင်မဲ့ GPS တက်စင်မဲ့စနစ်မျိုးတကယ်လိုအပ်မလိုအပ်ပြန်စဉ်းစားသင့်တယ်လို့အခြားဘေးနိုင်ငံရဲ့အောင်မြင်မှုကိုအတူယူပြီးအကောင့်ထဲပေါ်တယ်လဲဆိုတာကိုလည်းမေးမြန်းရပါလိမ့်မယ်
ဒီလိုရင်းနဲ့ဒီမောင်းတွေကိုတောက်ကြည့်ရင်နိုင်ငံတကာအကြီးအကဲအများလမ်းတစ်လျှောက်အချိန်လုံးတိုက်တာတဲ့စက်တွေတက်နေတာသတ်မှတ်မြန်လုပ်တဲ့ကိုမောင်းတဲ့ကားတွေကိုမှတ်တမ်းတင်ပေးမဲ့အစ်မမြင် CCTV ကင်မရာတွေလမ်းတစ်လျှောက်တက်နေတာသတ်မှတ်မှန်လို့ကိုမောင်းတာကိုစနစ်တကျကျူနေတောက်ဆိုင်တားကြည့်နိုင်မဲ့ရင်းတင်းရဲ့တပ်ဖွဲ့ချရတာမျိုးလုပ်ဖြစ်ပါတယ်အဲ့လာတွေကောင်းတယ်မပေါ်ပဲကုမ္ပဏီတစ်ခုကိုအကျိုးမြတ်ကြီးကျယ်ရစီရင်းလိုင်းတွေရင်းပိုင်ရှင်တွေနဲ့ခရီးတွေကိုဝန်တော့ဝန်ဖြစ်ပြီးမဲ့ဒီတက်ချင်းမြေကောက်ခံတဲ့အစီအစဉ်မျိုးဆိုတာကတော့ပြန်လဲဆန်းကျစ်ပြင်ဆင်ပြမှာကြောင်းပြပြလိုက်ရပါတယ်
တနင်္လာနေ့နဲ့နက်ခင်း VOA မြန်မာပိုင်းစီစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်
ဒီမိုကရေစီအတွင်ကူးပြောင်းနိုင်မယ့်ခြေလှမ်းတစ်ရပ်အဖြစ်ဒီနေ့ကောင်မှကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲတွေချောချောမောမောဖြစ်ဖို့လိုတယ်လို့တမရဦးသိန်းစိန်ကလာစင်မင်းကောင်မှပြောသွားပါတယ်ရွေးကောက်ပွဲတွေကျင်းပရုံနဲ့ဒီမိုကရေစီရလာတော့မှာပါလားဒီမိုကရေစီကိုတကယ်ဦးတည်စေမယ့်ရွေးကောက်ပွဲတွေဖြစ်ဖို့ဆိုရင်အခြေခံကြကြဘာတွေပြင်ဆင်ထားဖို့လိုအပ်မလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-2-5-5-5-4-4ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားပါကိုတိုင်မပါဝင်နိုင်သူတွေအနေနဲ့လဲစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com စီကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့တက်ကြီးစကားအစီအစဉ်ကိုထုတ်လွှင့်ပါပါဒေါသရှေးထားမားတပ်ပုံချောင်းကိုအမှုပညာရှင်ဆရာကြီးဦးဝင်းဖေကပြောပြမှာပါရှင
်တော်ရရှင်မြတ်ခင်ဗျာဝင်းဖေငယ်ရွယ်စဉ်အသက်20ဝန်းကျင်လောက်ဘာကိုပဲဖြစ်ဖြစ်ကန့်နှံတိုက်တတ်တဲ့အချိန်ပေါ့ဗျာမန္တလေးမြောက်ပြင်တနေရာမှာဖြစ်ပါတယ်ဝင်းဖေသွားသွားပြီးလေပတ်လေးရှိတဲ့ဦးလေးစိန်တို့ဦးလေးဘတ်ကျွဲတို့စီမှာကြုံခဲ့ရတဲ့အဖြစ်အပျက်ကလေးပါဦးဘတ်ကျွဲနဲ့ဦးလေးစိန်တို့ဟာခြံချင်းကပ်ရဲ့နေကြသူတွေပါဝင်းဖေရောက်သွားချိန်မှာဦးလေးစိန်နဲ့သူ့ဇနီးကြီးတော်မြတို့ဘာအတွက်မှန်တိတိကျကျမသိရပဲခြံထဲမှာရံဖြစ်နေကြပါတယ်ဦးလေးစိန်ဟာဘလောက်များဒေါသကြီးနေပါသလဲဆိုရင်ရုတ်ရက်အုတ်ခဲထက်ပိုင်းကျိုးတစ်ခုကိုကောက်ပြီးတော့ကြီးတော်မြတ်ကိုလှမ်းထုလိုက်ပါလေကြီးတော်မြတ်ကလည်းတစ်ဖက်လှဲ့နေတုံးဆိုတော့မမြင်လိုက်ပါဘူးဒါပေမဲ့ဦးလေးစိန်ဟာလက်ဆာမကောင်းတဲ့သူဖြစ်တဲ့အတွက်ကြီးတော်မြတ်ရဲ့ခေါင်းဘေးကနှစ်ပေလောက်လွဲသွားပါလေဒါပေမဲ့အုတ်ခဲပိုင်းဟာခြံစည်းရိုးကိုကျော်ပြီးတော့ဦးလေးဘတ်ကျွဲခြံထဲရောက်သွားပါလေဦးလေးဘတ်ကျွဲကိုယ်တိုင်တကူးတကအိုးပြောင်ပြုစုနေတဲ့နေစီဘန်းကိုအစ်စ်ကလေးကိုသွားမှန်ပါလေဦးလေးဘတ်ကျွဲလက်ကချပြီးစနောက်တလန်းဆုတ်လိုက်ချိန်မှာဖြစ်သွားတာမို့ကံကောင်းသွားပါလေနေစီဘန်းကိုအစ်စ်ကလေးကွဲကြည့်သွားပါလေချက်ချင်းပဲဦးလေးစိန်နဲ့ဦးလေးဘတ်ကျွဲတို့ခြံစည်းရိုးတစ်ဖက်တစ်ချက်စီကနေရပ်ပြီးတော့မျက်နှာရှင်းဆိုင်ရပါလေဦးလေးဘတ်ကျွဲက
ကွဲကြေသွားတဲ့နှင်းစီပန်းအုပ်အသစ်ကလေးပဲကိုလက်ညှိုးထိုးပြပါတယ်ဥလိစိန်ကဘာမှပြောမနေပဲဥလိဘကျွဲကိုလက်အုပ်ချီပြလိုက်ပါတယ်ပြီးတော့မှသူ့ခြံထဲကရွယ်တူဆိုင်တူပန်းအုပ်အသစ်တစ်လုံးကိုပြေးယူပြီးတော့ဥလိဘကျွဲခြံဘက်အပြေးလေးကူးသွားပါတယ်ပြီးတော့မှကွဲကြေသွားတဲ့နှင်းစီအိုးကလေးကိုသူ့ယူလာတဲ့ပန်းအုပ်အသစ်ကလေးတွေပြောင်းထည့်ပေးလိုက်ပါတယ်အဲ့လိုလုတ်ကင်ပေးနေတဲ့နေရာမှာပြာပြာတလဲမသတ်မရလုံးဝမရှိပါဘူးစိတ်ရှိလက်ရှိစေရနာအပြစ်တာဝန်သိမှုတာဝန်ကျေမှုအပြစ်နဲ့ဖြစ်ပါတယ်ဝင်းပေအလွန်မင်းအောင်အောင်မိတာကဥလိစိန်ဟာစောစောကလေးကတည်းကသူ့ဇနီးကြီးတော်မြနဲ့ရံဖြစ်ပြီးတော့အလွန်မင်းဒေါသထွက်နေတဲ့အရေးအယောင်တွေလုံးဝနှီးပါပျောက်ွယ်နေခြင်းပဲဖြစ်ပါတယ်ပန်းအုပ်အသစ်နဲ့ပြန်ပြီးတော့ကြာကြာနာနာဖြစ်အောင်လုပ်ပေးရတဲ့အချိန်ဟာမြန်နေဆိုတာတောင်နိုင်ဝဲလောက်ကြာပါလေအလုံးပြီးသွားတော့ဥလေးဘတ်ကျွဲနဲ့ဥလေးစိန်တို့ဘိုးဆန်းဆန်းလက်ဆွဲနှုတ်ဆက်ပြီးအလုံးကြေအေးသွားကြပါလေဒါပေမဲ့ဥလေးစိန်ဟာဥလေးဘတ်ကျွဲရဲ့ခြံဝကထွက်လိုက်တာနဲ့တပြိုင်နက်စောစောကကြီးတော်မြတ်အဖို့ထားခဲ့တဲ့ဒေါသတွေသီးသီးသာသာကြီးပြန်ထွက်လာတာကိုတွေ့ရပါတယ်ဒေါသကြီးနဲ့တက်ခေါက်ရင်းလမ်းဘေးကဒုတ်တစ်ချောင်းဆွဲကောက်လာပြန်ပါလေဒါပေမဲ့ကြီးတော်မြတ်ကသူတဖက်ချံမှာပန်းအုပ်ပြန်ပြင်ပေးနေစဉ်ကတည်းကမန္တလေးဈေးကျူတဲ့ကိုကိစ္စရှိလို့ဆိုပြီးထွက်သွားပြီဖြစ်ပါတယ်ဒီတော့လေဥလိစိန်ဟာကောက်လာတဲ့ဒုတ်ကိုပြစ်ချပြီးတော့စောစောကဘာမှမဖြစ်ခဲ့သလိုအကျန်းအိုထိုင်တော့နေပြန်ပါတယ်ပြီးတော့မှဘေးကထိုင်ပြီးအံ့ဩနေတဲ့ဝင်းပေကိုအဲ့ဒါပဲဖိုးညိုကဒေါသထွက်တယ်ဆိုပေမဲ့ထွက်เสียရှိတဲ့ချိန်ထွက်ရက်เสียရှိတဲ့ချိန်ရက်ခဏနာထာရနာနောက်ပြီးတော့မှပြန်ပြီးဖြစ်ရရှိတာဖြစ်အဲ့ဒီလိုထိမ့်သိမ့်နိုင်စွမ်းရှိရမဲအကွာလို့အားရပါရဆုံးမစကားပြောပါတယ်ဒီတော့ဝင်းဖေနဲ့ဦးလေးစိန်ဆိုတာကလေသိရင်းနေရတယ်မို့လားဒါနဲ့ဦးလေးစိန်ရဲ့အစကတည်းကဒေါသမထွက်အောင်ထိမ့်လိုက်နိုင်ရင်ပုံမကောင်းပြီဘူးလားလို့မေးလိုက်မိပါတယ်ဦးလေးစိန်ကစောစောကပြစ်ချထားတဲ့ဒုတ်ကိုကောက်ပြီးတော့လိုက်ရိုက်လို့ဝင်းဖေတချိုးတည်းပြေးကြရဘူးပါတယ်ခင်ဗျာဆက်လက်တင်ပြပါမယ်ကြားမှချမ်းသာကြပါစေကျွန်တော်ဝင်းပေပ
ါအလူပညာရှင်ဦးဝေဖေရဲ့တက်ကြီးစကားအစီအစဉ်ကိုသရရှင်နေနားဆင်ခဲ့ကြတာပါရှင်တရင်ချင်းချုပ်ကိုနားဆင်ဖို့အချိန်ရောက်ပြီဆိုတော့ဥဆက်မိုးဝေကပြောပြပါအောင်ရှင
်ပညာနိုင်ငံအစိုးရရရှိတဦးရဲ့တားဖြစ်သူဟာဂရက်ဆာတက်ကတူမှာလူပေါင်း148ယောက်အစုလိုက်ပြုံးလိုက်တပ်ဖြတ်ခဲ့တဲ့မျက်နှာဖုံးစုအယ်ဆာဘတ်တနတ်သမားတွေတဲကတယောက်ဖြစ်နေပါတယ်။ကြာသပတေးနေ့တိုက်ခိုက်မှုအတွင်းတည်ဆုံးခဲ့ရတဲ့တနတ်သမား၄ဦးထဲမှာအစိုးရအရာရှိတဦးရဲ့တားတယောက်ဖြစ်သူအီဘရာဟင်မိုဟာမက်အဗ်ဒူရာဟီပါဝင်နေတဲ့အကြောင်းကင်ညာပြည်ထောင်စုဝန်ကြီးဌာနကပြောဆိုပါတယ်။သူဟာမန်ဒရာဒေတာရဲ့အစိုးရအဖွဲ့အကြီးအကဲရဲ့တားဖြစ်ပြီးတော့သူသားပျောက်ဆုံးနေတဲ့အကြောင်းဖခင်ဖြစ်သူကစောစောပိုင်းကအတိပေးတိုင်တန်းခဲ့တယ်လို့ပြောခွင့်ရသူကဆိုပါတယ်။ကိုင်ရိုမြို့ကတိုက်ခန်းတစ်ခုမှာအပြန်အလှန်ပစ်ခတ်မှုအတွင်းအီနက်မေအာအစွန်းရောက်အဖွဲ့ကိုထူထောင်ခဲ့တဲ့ခေါင်းဆောင်တဦးဖြစ်သူတေဆုံးသွားတယ်လို့အီဂျစ်လုံခြုံရေးတပ်ဖွဲ့ကပြောပါတယ်။ဟာမန်မိုဟာမက်အတီယာဟူလူနေရပ်ကွက်တစ်ခုမှာအတိပစ်ခတ်ဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার သဘောတူညီမှုသတ်မှတ်ချက်ဒီနဲ့ပတ်သက်ပြီးတော့ကမ္ဘာအင်အားကြီးနိုင်ငံတွေကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပြစ်တင်ဝေဖန်လိုက်ပြီးတော့အလွန်ထူးချွန်ပြန်မြောက်တဲ့အကြမ်းဖက်နိုင်ငံကိုနျူကလ িয়ার အခြေခံအဆောက်အအုံတွေထားရှိခွင့်ပြုလိုက်တာဟာနျူကလ িয়ার လက်နက်တပ်ဆင်ပေးလိုက်တာနဲ့အတူတူပဲလို့ပြောဆိုလိုက်ပါတယ်။အီတလီနိုင်ငံရဲ့ရေတပ်နဲ့ကမ်းခြေစောင့်တင်မောတွေဟာ24နာရီအတွင်းမှာတင်ရွှေပြောင်းအခြေချနေထိုင်သူ1500လောက်ကိုပင်လယ်ထဲကနေကယ်တင်ရရှိခဲ့ပါတယ်။လီဗီးယားကမ်းလွန်မြေထဲပင်လယ်မှာဒုက္ခရောက်နေကြတဲ့ရွှေပြောင်းအခြေချနေထိုင်လာသူတေမော၃စီးစီကအရေးပေါ်အကူအညီတောင်းခံချက်ကိုရရှိခဲ့တယ်လို့အီတလီတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောဆိုခဲ့ပါတယ်
။တရင်ချင်းချုပ်ကိုဥဆံမိုးဝေကပြပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့မန်နန္ဒာချမ်းပါ။အင်ဂျင်နီယာကတော့ Aiden Utgut ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေ။ကျွန်မအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.